Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အတန်းကနေ2024ခုနှစ်မေလ23ရက်ကျတာရင်းညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ Sanity Washington DC မြို့တော်ကနေတက်ရိုက်စတင်ထုတ်လွှင့်နေပါပြီ။51အပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်နဲ့ထုတ်လွှင့်ချိန်တွေတက်ရိုက်နှာစင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆွေမြတ်မမဂျော်ဒန်မြစ်နောက်ဖက်ခံမှာရှိတဲ့ဂျနင်းမြို့ကိုအစ္စရေးစစ်တပ်နှစ်ရက်ကြာစီးနင်းဝင်ရောက်မှုဒီကနေ့အဆုံးသတ်သွားပါပြီဗြိတိန်နိုင်ငံမှာတော့ဒီဇူလိုင်လမှာကျင်းပမဲ့ထွေထွေရွေးကောက်ပွဲအတွက်ကိုနိုင်ငံရေးကောင်ဆောင်တွေမဲဆွယ်စည်းရုံးမှုတွေကိုစတင်လုပ်နေကြပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာထောင်ထဲချီရဲ့အသက်တွေကိုကယ်တင်နိုင်ဖို့နိုင်ငံတကာရဲ့အရေးပေါ်ဆောင်ရွက်မှုလိုအပ်နေပြီလို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှု Tom Andrews ကပြောကြားလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြတ်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရန်ကုန်မော်လမြိုင်ကားလမ်းပေါ်ကတရားကြီးတစ်ခုမိုင်းခွဲတိုက်ခတ်ခံရတာမှာခီးသွားသူက
မင်းနားမှာပဲအရင်ကျိုးတရားနဲ့တင်မဝင်မိုင်းခွဲတာလားဒါတော့မသိဘူးရောစက်လာလို့မရသေးဘူးကားသေးတော့ရွာသားနဲ့ဖတ်နေကြတော့မော်လမြိုင်ရန်ကုန်ဖတ်ရန်ကုန်တူပဲအဲ့လမ်းမှာပဲ
နောက်မြမတော်လိုင်းအင်အားစုတွေကိုနိုင်ငံခြားသားတချို့စစ်ပညာကူညီတင်ကြားပေးနေပါတယ်နောက်မြန်မာနိုင်ငံတော်ဝန်မိုးကြီးလေပြင်းတိုက်နိုင်တယ်လို့မိုးဆလာကသတိပေးထုတ်ပြန်ထားပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ကင်းမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲ့ရသတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါပါခင်ဗျာ
ဂျော်ဒန်မြစ်နောက်ဖက်ကန်ဒေတာမှာရှိတဲ့ဂျနင်းမြို့ကိုအစ္စရေးစစ်တပ်ဒီကနေ့ဝင်ရောက်စီးနင်းတိုက်ခိုက်မှုကနှစ်ရက်ကြာမှာပဲဆုံးသက်သွားပါပြီ။စီးနင်းတိုက်ခိုက်မှုတွင်မှ12ယောက်ထက်မနည်းသေဆုံးပြီးတော့25ယောက်ထိခိုက်ဒဏ်ရာရတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီဒေတာတွေမှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်တာဖြစ်တယ်လို့အစ္စရေးတို့ကပြောပြီးတော့အင်္ဂါနေ့တည်းကစစ်စင်ရေးကိုစတင်လုပ်ခဲ့တာပါ။ဂါဇာဒေသတောင်ပိုင်းရာဖာမြို့အလဲပိုင်းနဲ့ဒီမြောက်ပိုင်းကဂျလာဘီယာဒေသတွေပေါ်အစ္စရေးတပ်တွေမြေပြင်ကရောလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဂါဇာမှာပြစ်ခတ်ရစဲရေးအမိန့်ကိုအရေးပေါ်ချမှတ်ပေးဖို့အတွက်တောင်အာဖရိကနိုင်ငံရဲ့တောင်းဆိုထားမှုအပေါ်ဆုံးဖြတ်ချက်ကိုတောက်ချနေကြရင်ချမှတ်မယ်လို့နိုင်ငံတကာတရားရုံး ICJ ကဒီကနေ့ပြောပါတယ်။ပါလက်စတိုင်းပြည်သူတွေကိုအစ္စရေးကလူမျိုးနုံတပ်ဖြတ်နေတယ်လို့တောင်အာဖရိကနိုင်ငံကဆွတ်ဆွဲပြီးတော့ ICJ မှာတရားစွဲထားတာပါ။လူသားချင်းစာနာတဲ့အကူအညီအလွန်မင်းလိုနေတဲ့ဂါဇာဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်အကူအညီတွေပို့ပေးနိုင်ဖို့စူးစမ်းနေကြချိန်မှာရာဖာမြို့ရဲ့အကူအညီတွေပို့ပေးလို့ရတဲ့အထူးကဝင်ပေါက်တစ်ခုပိတ်ထားတဲ့အပေါ်မှာအမေရိကန်စစ်တပ်ကအမေရိကန်အစိုးရကအင်မတန်စိုးရိမ်နေလို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားပါဗျ။ရာဖာမြို့နဲ့အီဂျစ်နိုင်ငံကိုသွားလာနိုင်တဲ့ဂိတ်ကိုအစ္စရေးစစ်တပ်တွေမေလ6ရက်နေ့ကတည်းကပိတ်ဆို့ထားတာဖြစ်ပါတယ်ရှင်။
ယူကရိန်းဘက်ကပစ်လိုက်တဲ့ဒုံးကျည်တွေနဲ့ drone တွေကိုရုရှားဘက်ကပြန်ပစ်ချနိုင်ခဲ့တယ်လို့ပြောလိုက်ပါတယ်။ယူကရိန်းဘက်ကပစ်လိုက်တဲ့ဒုံးကျည်35စင်းနဲ့ drone 3စင်းကိုရုရှားနိုင်ငံအနောက်ဘက်ခြမ်းက background data မှာရုရှားတပ်တွေကပြန်ပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီနေ့ပြောလိုက်တာပါ။ယူကရိန်းဘက်ကတိုက်ခိုက်မှုကြောင့် background မှာအဆောက်အုံတစ်ခုထိခိုက်ပျက်စီးပြီးမိလောင်ကျမှုဖြစ်ခဲ့တယ်လို့ background data အုပ်ချုပ်ရေးမှူး Vyacheslav Gladov က Telegram ကနေပြောလိုက်ပါတယ်။ဒါအပြင်အဲ့ဒီဒေတာမှာရှိတဲ့ကြေးရွာနှစ်ခုကအင်ဂျီတချို့လည်းထိခိုက်သွားခဲ့တယ်လို့သူကပြောပါတယ်။ background data ဟာရုရှားနဲ့ယူကရိန်းနှစ်နိုင်ငံလက်ဆက်မှာတည်ရှိတာကြောင့်ယူကရိန်းဘက်ကမကြာခဏပြစ်မှတ်ထားတိုက်ခိုက်တာခံရလေရှိပါတယ်။တစ်ချိန်တည်းမှာပဲဆွီဒင်နိုင်ငံကယူကရိန်းကို3နှစ်စာအမေရိကန်ဒေါ်လာ9ဘီလီယံကျော်တန်ဖိုးရှိတဲ့အကူအညီတွေပေးသွားမယ့်ပေါ်ယူကရိန်းသမ္မတဇယ်လန်စကီကချီးကျူးလိုက်ပါတယ်။အခုလိုအကူအညီပေးတာကယူကရိန်းကိုပဲအင်အားရှိလာစေမှာမဟုတ်ပဲ Baltic data ကနေပင်လယ်နဲ့ဒေသအထိဥရောပတဝန်းတစ်ခုလုံးကိုအားရှိလာစေမှာဖြစ်တယ်လို့သမ္မတဇယ်လန်စကီကမနေ့ဗိုလ်ထူးနေညကပြောလိုက်တာပါခင်ဗျာ
ဗြိတိန်နိုင်ငံမှာဇူလိုင်လ4ရက်နေ့ကျရင်ထွေထွေရွေးကောက်ပွဲကျင်းပမယ်လို့မနေ့ရက်ကကြေညာခဲ့ပြီးနောက်ကျဖြစ်တဲ့ဒီကနေ့မှာပဲဒီနိုင်ငံရေးကောင်ဆောင်တွေမဲဆွယ်စည်းရုံးမှုတွေကိုစတင်လုပ်နေကြပါတယ် Conservative Party ဝန်ကြီးချုပ်ရီရှိဆုနက်ကဒီကနေ့ရေဒီယိုနဲ့ရုပ်သံအင်တာဗျူးတွေလုပ်ပြီးတော့မဲဆွယ်ခဲ့ပါတယ်သူ့ရဲ့ပါတီကသာနိုင်ငံရဲ့စီးပွားရေးတည်ငြိမ်အောင်လုပ်နိုင်မယ်လို့မနေ့ရက်ကလည်းပွဲတစ်ခုမှအခုလိုပြောကြားခဲ့ပါတယ်
And we've shown the country that it is only this Conservative Party that can deliver
Conservative Party ကဒီနိုင်ငံရဲ့စီးပွားရေးတည်ငြိမ်အောင်လုပ်နေတယ်ဆိုတာကိုပြသနိုင်ခဲ့ပါပြီ စီးပွားရေးတည်ငြိမ်မှုဟာနိုင်ငံရဲ့အောင်မြင်မှုအုတ်မြစ်ဖြစ်ပါတယ်။အမေရိကန်၊ဂျာမနီနဲ့ပြင်သစ်နိုင်ငံတွေထက်စီးပွားရေးမြန်မြန်ဆန်ဆန်ပြန်ပြီးတော့တိုးတက်နေပါတယ်လို့ဝန်ကြီးချုပ်ရီရှိဆွနက်ကပြောကြားခဲ့တာပါ။တချိန်တည်းမှာပဲဒီ2010ခုနှစ်ထဲက conservative တွေအာဏာယူထားပြီးတော့နိုင်ငံကမောက်ကမဖြစ်အောင်လုပ်နေတာအဆုံးသတ်ချိန်တန်ပြီလို့အတိုက်ခံ Labour Party ခေါင်းဆောင် Keir Starmer ကပြောပြီးတော့မဲဆွဲနေပါတယ်။လွန်ခဲ့တဲ့14နှစ်အတွင်းအလုံသမားလူရန်းစားတွေရဲ့နေထိုင်မှုစံတွေကြဆိတ်အောင်လုပ်နေတဲ့ဒီအစိုးရနေရာမှာနိုင်ငံအခြေအနေပြောင်းလဲပြီးတော့ဒီလက်လုံလက်စားလူရန်းစားတွေရဲ့အရေးကိုဆောင်ရွက်ပေးဖို့သူတို့ Labour Party ကိုမဲပေးရွေးချယ်ပါလို့ Keir Starmer ကဒီကနေ့ Kent နယ်မှာလုပ်ခဲ့တဲ့မဲဆွဲပွဲတစ်ခုမှာပြောကြားခဲ့ပါတယ်ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေနှုတ်ထွက်မှုနဲ့ကိုဗစ်ကရောဂါတွေအကျိုးဆက်အဖြစ်နေစိတ်စားစိတ်တွေမြင့်တက်တဲ့ဒဏ်ကိုဗြိတိန်ပြည်သူတွေခံစားနေရချိန်မှာအထွေထွေရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်ရှင်
။ထိုင်ဝမ်သမရသစ်ကိုဒဏ်ခတ်တဲ့အနေနဲ့တရုတ်ကထိုင်ဝမ်တစ်ဝိုက်မှာစီးရီလေ့ကျင့်မှုစလိုက်ပါလေ။ထိုင်ဝမ်ကျွန်းမှာသမရသစ်လိုက်ချင်းတဲ့ကျန်းသစ္စာကျင်းဆိုပြီးတဲ့ရပ်ပိုင်းချာဒီနေ့မှာထိုင်ဝမ်ရေပြင်နဲ့ဝေဟင်နယ်နိမိတ်ပတ်ပတ်လည်မှာတရုတ်ကကြီးကျယ်တဲ့နှစ်ရက်ကြာစီးရီလေ့ကျင့်မှုကြီးကိုစတင်လုပ်လိုက်တာပါ။ထိုင်ဝမ်ခွဲထွက်ဖို့လုပ်တဲ့လုပ်ရက်ကိုတန်ခတ်တာအပြင်ပြင်ပကရန်စတဲ့လုပ်ရက်တွေအတွက်သတိပေးလိုက်တာဖြစ်တယ်လို့တရုတ်အစိုးရဘက်ကထုတ်ပြောထားပါတယ်။ထိုင်ဝမ်ရှိတောင်နဲ့မြောက်ပိုင်းထိုင်ဝမ်ကျွန်းဆွယ်အပြင်တရုတ်ပြည်မှာကြီးနဲ့ကပ်နေတဲ့ကင်မန်နဲ့မတ်ဆူကျွန်းတွေလားမှာစီးရီးလေ့ကျင့်မှုတွေလုပ်မှာဖြစ်တယ်လို့တရုတ်စစ်တပ်ကအရှိစစ်မှန်ပြင်ဆိုင်ရာကုကဲရေးဌာနကထုတ်ပြန်ထားပါတယ်။ Joint Swat 2024A လို့နာမည်ပေးထားတဲ့ဒီစီးရီးလေ့ကျင့်မှုတွေအတွင်းကြည့်တဲ့ရေတဲ့လေတဲ့တဖွဲ့ဝင်တွေအနေနဲ့ရေချောင်းလေချောင်းတက်ခတ်မှုအသင့်ဖြစ်နေအောင်ပြင်စစ်မြေပြင်လုံးစုံကိုတင်ပိုက်ထိန်းချုပ်နိုင်ဖို့အဓိကပြင်မှတ်တွေပေါ်အထူးချပူပေါင်းတိုက်ခိုက်နိုင်ဖို့အဓိကထားပြီးစီးရီးလက်ချင်းမှုတွေလှုပ်သွားမှာဖြစ်တယ်လို့အရှိစစ်မနာပင်ဆိုင်ရာကုကဲဌာနပြောခွင့်ရလီရှီကပြောလိုက်ပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်မေလ23ရက်ကြာတာရင်းနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါသေးရှင်ရခိုင်ပြည်နယ်ကရိုဟင်ဂျာထောင်ထဲချီရဲ့အသက်တွေကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာရဲ့အရေးပေါ်ဆောင်ရွက်မှုလိုအပ်နေပြီလို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးဆောင်ဆိုင်စစ်ဆေးရေးမှူးတอมအန်ဒရူးစ်ကပြောကြားလိုက်ပါတယ်။ရခိုင်မှာရိုဟင်ဂျာတွေပေါ်နောက်တစ်ကြိမ်တပ်ဖြတ်နေပုံရတဲ့အခြေအနေတွေကိုနိုင်ငံတကာအတိုင်းဝိုင်းကမတုံ့ပြန်မှုဆိုရင်နောက်ထပ်အပြစ်မဲ့သူထောင်ထဲချီအသက်ဆုံးရှုံးလို့ရမယ်လို့ဒီကနေ့ကြေညာချက်ထုတ်ပြန်တာပါ။ဂျော်ဒူးကရရှိတဲ့ပုံတွေအရဗိုလ်တီတောင်မြို့နယ်နေရာတော်တော်များများမိလောင်ကျွမ်းထားတာနဲ့တောင်းတဲ့ချီအိုးမဲ့အိမ်မဲ့ဖြစ်နေကြရတဲ့ဆိုတဲ့သတင်းတွေကိုထုတ်ပြန်ချက်မှထောက်ပြထားပါတယ်။စစ်တပ်ကအင်တာနက်ဖြတ်တောက်ထားတာမို့ရခိုင်မြောက်ပိုင်းကသတင်းချက်လက်တွေရရှိနိုင်ဖို့ခက်ခဲနေချိန်မှာတပ်ဖြတ်မှုဖမ်းဆီးခံရပြီးပျောက်ဆုံးသွားမှုကြက်ကြက်ပြန့်ပြန့်မီးရှို့မှုတွေရှိနေတဲ့ဆိုတဲ့ယုံကြည်ရလောက်တဲ့သတင်းတွေစိုးရိမ်စရာကောင်းလောက်အောင်ထွက်ပေါ်နေရနေတယ်လို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးဆောင်စစ်ဆေးမှုကပြောပါတယ်။ဒီသတင်းတွေကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်ဖို့လိုအပ်နေပြီလို့ပြောပြီးတော့သူကတောင်းဆိုပါတယ်။ရခိုင်ပြည်နယ်ထဲမှာလက်နက်ကင်ထားတဲ့စစ်တပ်ရခိုင်တပ်တော် AA အဖြစ်အာဆာရိုဟင်ဂျာအဖွဲ့အပါအဝင်ရိုဟင်ဂျာအဖွဲ့တွေလှုပ်ရှားနေကြတာမို့အဲ့ဒီအဖွဲ့တွေအားလုံးအနေနဲ့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေအတိုင်းလိုက်နာကြဖို့နဲ့အပြစ်မဲ့ရသားတွေရဲ့အသက်တွေကိုကာကွယ်နိုင်အောင်လိုအပ်တာမှန်သမျှလုပ်ကြဖို့တောင်းဆိုတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်ရှင်။
မြန်မာမှာလူသားမျိုးနွယ်နဲ့ဆက်ရွယ်မှုကျူးလွန်တာရှိမရှိစမ်းစစ်နေတယ်လို့စုံစမ်းစစ်ဆေးမှုအဖွဲ့ IMM ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆက်ရွယ်မှုတွေကျူးလွန်တာရှိမရှိဆိုတာကိုစမ်းစစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရား IMM ကထုတ်ပြန်လိုက်တာပါ။ဘူတီတောင်မျိုးနွယ်ထဲမှာတိုးလာနေတဲ့အကြမ်းဖက်မှုတွေနဲ့နေအိမ်တွေမိရှုဖျက်ဆီးခံရမှုတွေကြောင့်ရိုင်ဂျာထောင်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်နေတဲ့ဆိုတဲ့သတင်းတွေနောက်ရခိုင်နဲ့ဟိန္ဒူလူမှုအတိုင်းဝိုင်းတွေပေါ်လဲဆက်ရောက်မှုရှိနေတဲ့ခြေနေတွေပါဝင်စစ်တပ်နဲ့အာရခတပ်တော် AA တို့ကြားဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ရရှိတဲ့သတင်းတွေကိုသုံးသပ်နေတယ်လို့ IMM ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ပြင်မြန်မာနိုင်ငံတခြားနေရာတွေမှာတိုးလာနေတဲ့ပြည်ပခါတွေမှာလည်းကြီးလေးတဲ့နိုင်ငံတကာဥပဒေတွေချိုးဖောက်မှုချိုးဖောက်ခဲ့ခြင်းရှိနိုင်တဲ့ထောက်ထားတွေကိုစုဆောင်းနေတယ်လို့လည်း IMM ကဆက်ပြောပါတယ်။ IMM အနေနဲ့ပြစ်မှုကျူးလွန်သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေပဲဖြစ်ဖြစ်လက်နက်ကိုင်အဖွဲ့တွေကပဲဖြစ်ဖြစ်ကြီးလေးတဲ့နိုင်ငံတကာဥပဒေချိုးဖောက်သူဘယ်သူကမဆိုစုံစမ်းစစ်ဆေးရမယ့်တာဝန်ရှိတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံဘယ်နေရာမှာမဆိုကြီးလေးတဲ့ရာဇဝတ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုရင် လုံခြုံစိတ်ချရတဲ့ဤတွေတော်မီ IMM ကိုသတင်းပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာတော့ဒီရာဇဝဲမှုကျူးလွန်မှုသူဒီရှေ့နေတယောက်ကိုဝင်ကြီးရာတို့ခတ်အမှုကြောင့်ဝင်ကြီးချုပ်ကိုရာတို့ကနေဖယ်ရှားပေးဖို့တောင်းဆိုချက်ကိုထိုင်းဖွဲ့စည်းပုံတရားရုံးကကြားနာမယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။2008ခုနှစ်တုန်းကတရားရုံးတော်ကိုမထီမဲမြင်လုံမှုနဲ့16လကြာဘူးတဲ့ပီချစ်ချူဝမ်ဘန်ကိုဝင်ကြီးချုပ်စေတာထာရာဝီဆန်ကဝင်ကြီးချုပ်ရုံးဝင်ကြီးအေဘရလာရုံးကခန့်အပ်ခဲ့တာဟာကျင့်ဝတ်နဲ့မညီဘူးလို့ဆိုပြီးတော့မှအထက်လွှတ်တော်အမှတ်40ကလက်မှတ်ရွေးထိုးပြီးတော့ဝင်ကြီးချုပ်ကိုယာဒူးကနေဖယ်ရှားပေးဖို့တောင်းဆိုခဲ့ကြတာပါဝင်ကြီးချုပ်ရုံးဝင်ကြီးယာဒူးတာဝန်ယူသူတွေအနေနဲ့ဂုံတိတ်ခါနဲ့ညီညွတ်သူဖြစ်ဖို့လိုအပ်ပြီးတော့ကျင့်ဝတ်တွေနဲ့မညီညွတ်ရင်တာဝန်မပေးသင့်ဘူးဆိုတဲ့အဖွဲ့အစည်းပုံမှအချက်တွေကိုဝင်ကြီးချုပ်ရုံးကမလိုက်နာပဲပီချစ်ချူဝမ်ဘန်ကိုယာဒူးဝင်ကြီးယာဒူးခန့်အပ်ခဲ့တယ်လို့ဒီဖွဲ့စည်းပုံတရားရုံးကဆုံးဖြတ်ပြီးတော့ကျင့်ဝတ်ချိုးဖောက်မှုရှိမရှိအကြမ်းနာဆက်ဆဲသွားမှာဖြစ်ပါတယ်သူအနေနဲ့ပြည်သူတွေရဲ့အကျိုးရှိရှုထားကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုမှန်မှန်ကန်ကန်ဖြေဆိုဖို့အသင့်ပဲလို့ဒီဂျပန်နိုင်ငံကိုခေတ္တရောက်နေတဲ့ဝင်ကြီးချုပ်စေချာကတရားရုံးဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်မှာပြောကြားခဲ့ပါတယ်အခုလိုမျိုးဝင်ကြီးချုပ်တရားရင်ဆိုင်နေရတဲ့အခြေအနေဖြစ်လာမှကာကွယ်တဲ့အနေနဲ့ပီချစ်ချူဝမ်ဘန်ကသူရရုကလည်းအင်္ဂါနေ့တည်းကနှုတ်ထွက်ထားပါတယ်2008ခုနှစ်တုန်းကထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ဇနီးတွေရဲ့မြေယာအမှုကိုလိုက်ပေးတဲ့ရှေ့နေပီချစ်ချူဝမ်ဘန်နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်တစ်ယောက်ဟာတရားလွှတ်တော်ချုပ်တာဝန်ရှိသူတွေကိုထမင်းမှုရဲမှဘန်းငွေနှစ်တန်းထည့်ပြီးလက်ထိုးခဲ့မှုအတွက်တရားလွှတ်တော်ချုပ်ကသူတို့ကိုထောင်ဒဏ်6လစီချခဲ့တာပါဒီအမှုအတွက်ဝန်ကြီးချုပ်ဟောင်းတက်ဆင်လည်း2008ခုနှစ်တုန်းကထောင်ဒဏ်2နှစ်ချခံခဲ့ရပါတယ
်ဒီနေ့မှာကြာရောက်တဲ့ဗုဒ္ဓနေခန္ဓာကိုအိန္ဒိယနိုင်ငံမှာချိန်ညင်သေးကျင်းပခဲ့ပါတယ်ဒီခန္ဓာတွေကိုအိန္ဒိယမှာရှိတဲ့ဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထာယာဗာရာဏစီနဲ့ဂါယာမြို့တွေမှာကျင်းပခဲ့ကြတာပါဒီနေ့ဟာဂေါတမမြတ်စွာဘုရားဖွားမြင်တဲ့နေ့ဖြစ်တယ်လို့ဘုရားဖြစ်ကိုရောက်ရှိတဲ့နေ့လည်းဖြစ်တဲ့အပြင်ပြိနိဗ္ဗာန်ဆန္ဒနေ့လည်းဖြစ်တာကြောင့်ဗုဒ္ဓနေ့ဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်ဘီဟာပြည်နယ်ဗုဒ္ဓဂါယာမှာတော့ဗုဒ္ဓဘာသာဖုန်းကြီးတွေဟာဘုရားပွင့်ရနေရာကိုစီတန်းလမ်းလျှောက်ပြီးတွားရောက်ခဲ့ကြပါတယ်ဒါအပြင်မြန်မာသီရိလင်္ကာထိုင်းဗီယက်နမ်ကမ္ဘောဒီးယားနိုင်ငံတွေပါဝင်တခြားဗုဒ္ဓဘာသာဝင်နိုင်ငံအတော်များများကတန်ဃာတော်တွေလည်းပါဝင်ခဲ့ကြတာပါတစ်ချိန်တည်းမှာပဲဗာရာဏစီမှာရှိတဲ့ဗုဒ္ဓဘာသာဝင်တွေဟာလည်းဗုဒ္ဓပထမဆုံးတရားဟောခဲ့တဲ့တိဘက်ဖွံ့ဖြိုးကြောင်းကိုသွားရောက်ခဲ့ကြပါတယ်ခင်ဗျာမင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO American တန်ရဲ့မေလ23ရက်နေ့ကျေတာရင်းညနောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ရန်ကုန်မော်လမြိုင်ကားလမ်းပေါ်ကတရားကြီးတစ်ခုမိုက်ခွဲတိုက်ခိုက်ခံရတာပါမွန်ပြည်နယ်ဘီလင်းမြို့နယ်ရန်ကုန်မော်လမြိုင်ကားလမ်းပေါ်မှာရှိတဲ့မစောတရားဟာမေလ23ရက်ဒီနေ့မနက်ပိုင်းကမိုင်းဖောက်ခံခဲ့ရပြီးပြိုကျသွားခဲ့ရပါတယ်တရားပေါ်ဖြတ်သန်းသွားလာနေတဲ့ဒေသခံတွေသိဆုံးမှုတွေဒဏ်ရာမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။တရားမိုက်ခွဲခံရတာကြောင့်လက်ပန်းဆက်သွယ်ရေးအခက်အခဲတွေဖြစ်ရတယ်လို့လည်းကွန်ပီစီပို့ဆောင်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေသူကားသမားတွေကပြောပါတယ်။မအေးမှပြောပြပေးပါဦးခင်ဗျာ
။မွန်ပြည်နယ်ဘီလင်းမြို့နယ်ရန်ကုန်မော်လမြိုင်ကားလမ်းမပေါ်မှာရှိတဲ့မစောတရားဟာမေလ23ရက်နေ့မနက်ပိုင်းကမိုက်ခွဲခံရပြီးပြိုကျသွားခဲ့ပါတယ်။ဒီအတွက်လူသေဆုံးမှုတွေရှိတယ်လို့လည်းဒေသခံတွေကဆိုပါတယ်။ဒီတရားဟာအရင်မိုင်းခွဲလို့ကြိုးသွားတဲ့ကျုံးအိတ်တရားနဲ့တိတ်မဝေးကြောင်းခရီးသွားကုန်တဲ့တူကပြောပါတယ်
။ဘီလင်းသားပါပဲအရင်ကြိုးတရားနဲ့တိတ်မဝေးဘူးမိုင်းခွဲတာလား။အမသိဘူးကျွန်တော်လည်းကြားတော့မသိဘူး။ရောဆက်လာလို့မရသေးဘူး။စုံစားရအောင်မသိကြအောင်။ရောဆက်လာကကားသေးတော့ရွာသားနဲ့ပတ်နေကြတော့ပြောတော့ဘူး။လေးရန်ဟောပါလေမော်ဂန်ရန်ကုန်ဖိုင်ရန်ကုန်တူပဲအိတ်လာမပါပဲ။ဇလာနဲ့ပဲ
။သိဆုံးမှုတွေဒဏ်ရာရမှုတွေရှိတယ်လို့လည်းဒေသခံတွေကဆိုပါတယ်။တိုက်ကဲမောင်းလာတဲ့အမျိုးသားတဦးသေဆုံးသွားပြီးနောက်ထပ်နှစ်ဦးလောက်ဒဏ်ရာရပြင်းထန်စွာရခဲ့ကြတယ်လို့လည်းဆိုပါရယ်သေဆုံးသူနဲ့ဒဏ်ရာရသူတွေကိုနှိစက်ရဆေးရုံကိုပို့ထားရပါတယ်အခုလိုမျိုးမိုင်းခွဲခံရပြီးဘီလင်းတိုးဂိတ်မှာတော့ကားစီးရဲ့အတော်များများပိတ်မိနေတယ်လို့လည်းကားသမားတွေကပြောပါရယ်အခုလိုမျိုးတံတားတွေမိုင်းခွဲခံရတဲ့အတွက်အဲ့ဒီလမ်းမိုင်းကိုအမိပြုပြီးလောက်ကင်စားတောက်နေရတဲ့ကားသမားတွေကုန်တယ်တွေအတွက်အခက်အခဲတွေဖြစ်ရသလိုကုန်ပစ္စည်းတည်ယူပို့ဆောင်ရေးလုပ်ကိုင်နေတဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းလည်းအခက်အခဲတွေဖြစ်ရတယ်လို့ဆိုပါရယ်တရားတွေမိုင်းခွဲခံရပြီးလမ်းပန်းဆက်သွယ်ရေးတွေခက်ခဲသလိုကုန်ပစ္စည်းတွေအချိန်မီမရောက်တဲ့အခက်အခဲတွေကိုလည်းကြုံရကြောင်းကုန်ပစ္စည်းပို့ဆောင်နေတဲ့ကုန်စည်လုပ်ငန်းကတာဝန်ရှိသူတဦးကလည်းအခုလိုပြောပြပါရယ
်လမ်းပန်းမှာကားစားတွေပေါ်ကျွန်တော်တို့ကုန်ပစ္စည်းတွေနဲ့အလုပ်လုပ်ရတဲ့သူတွေစပေါ်ပေါ့ဆိုတော့အဲ့ဒီတရားတွေတိုးတာလည်းအတွက်ဟို စ်တပ်ယူမှုကဘာလို့မဟုတ်တော့အခက်အခဲတွေတော့ရှိတယ်ပေါ့ဆက်ကြဲတွေဆိုတာဟိုစိန်ချန်ကြတော့ဟိုဒီဘက်ကလူရတယ်တောင်းဆိုတယ်သူတို့တောင်းဆိုတဲ့အချိန်မရောက်တာတို့ဘာလို့သူတို့မျောလင်းနဲ့မျောတဲ့အချိန်မရောက်တာတို့ဘာလို့ဖြစ်တာပေါ့ဒီနေရာတော့ကွန်ဗယ်ရီရဲ့ဒီနေ့ဟိုကာဒမလိုကာကာကာဆရာတွေဟိုကိုယ့်အကိုသာကာဆရာတွေအကုန်လုံးကတော့သူတို့ကဒီပစ္စည်းပို့ရမှလမ်းကြောင်းပစ္စည်းဆက်ယူရမှဟုတ်ကူမိသားစုသားဝင်တွေတည်ရတဲ့ဒီကတော့အဲ့ဒီစစ်ကြီးတွေကိုတို့ရောက်အောင်တော့ပုတ်ပေးတာပေါ့အမကြီးဒါပေမဲ့ဒီစက်ကြွားတာပေါ့
ဟုတ်က
လေးလွတ်တော့ရှိတယ်စစ်ကြီးတွေကပြောက်တာလို့ဒါနဲ့ခွဲခြားရတာကြတဲ့ဒီဘက်ကိုရောက်အောင်ကြတော့စစ်ကြီးတွေအသားမခံတဲ့စစ်ကြီးတွေကဥပမာမုတ်တက်ကုံတာတို့မုတ်တက်ကုံတာတို့အဲ့လိုမျိုးပုတ်တာပုတ်တာတို့ပုတ်ပုတ်ပုတ်တလူမျိုးပေါ့မုတ်တက်တာတို့ကတော့ဖြစ်လာတာပေါ့
အခုဆိုရင်ကားသမားတွေကတော့လမ်းဘေးကနေပတ်မောင်းတာ၊ရွာထဲရွာပြင်ကနေတောလမ်းတွေကနေတဆင့်ပတ်မောင်းတာတွေရှိပေမဲ့ကားငယ်တွေသာသွားလာလို့ရတဲ့အတွက်လဲပစ္စည်းတွေဟာတစ်ချိန်တည်းမရောက်နိုင်တာကြောင့်အခက်အခဲတွေဖြစ်ရတယ်လို့လဲဆက်ပြောပြပါတယ်
။ဟိုလူကအစ်ကသုံးမဲ့ရောက်ရမယ့်နေရာမှာသုံးထုတ်ရောက်ရမယ့်နေရာမှာနှစ်ထုတ်ပဲအရင်ရောက်တာနောက်တစ်ထုတ်ကိုဆောင်ရတာနောက်တစ်ထုတ်ကဟိုဘယ်နည်းမှရောက်မယ်ဆိုတာမသိရတာအဲ့လိုဖြစ်တယ်။ပစ္စည်းလမ်းကြောင်းတွေတာတော့ငင်္ဂလာကြောင်းတော့ရှိတယ်။သာသမာတွေကတော့ဖြစ်တဲ့နေလာတာပေါ့။ဟုတ်ကဲ့
။ဘီလင်းမြို့နယ်ရွှေရောင်ပြကျေးရွာအုပ်စုတောင်ကလေးကျေးရွာအထွက်ကမစောတရားလိုမျိုးတရားငယ်၃ခုလောက်ရှိတဲ့အနေနဲ့အခုမစောတရားဟာမိုင်းခွဲခံရတာဖြစ်ပါတယ်။မေလ၁၇ရက်နေ့မနေ့ပိုင်းကတော့ဘီလင်းမြို့နယ်ရွှေရောင်ပြကျေးရွာအုပ်စုကကျုံအိတ်တရားမိုင်းခွဲတိုက်ခတ်ခံရပြီးတဲ့နောက်ကားသမားတွေကတရားဘေးကမြေနီလန်းကနေကားငယ်လေးတွေကနေသွားလာရပါတယ်။တချို့ကတော့ရွာရဲ့အတွင်းပိုင်းကိုဝင်ပြီးရွာတွေကိုပတ်မောင်းပြီးသွာလာကြတာတွေလည်းရှိပါတယ်အခုမဆောတရားမိုင်းခွဲခံရမှုကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာ KNL PD ရဲ့လက်ချက်ဖြစ်ကြောင်းတရားမိုင်းခွဲမှုကြောင့်စိုက်ကယ်၃စီးတရားပေါ်ကနေပြုတ်ကျခဲ့ပြီးတဦးသေးဆုံးက2ဦးဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ကျုံးအိတ်တရားမိုင်းခွဲခံရတော့ကလည်း KNL PD ရဲ့ပူးပေါင်းတပ်တွေမိုင်းခွဲဖျက်ဆီးခဲ့တာလို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်ရှင်
ရှန်ကုန်မော်လမြိုင်ကာလမကြီးဘော်ကအရေးပါတဲ့ကျုံအိတ်တရားကြီးမိုက်ခဲခွန်ရအပီမှာနောက်မနီမွေးဝဲမှာရှိတဲ့မစောတရားလဲမိုင်းခွဲထက်တိုက်ခတ်ခံရတာကိုမအေးမှာပြောပြခဲ့တာပါအခုတော့မြမတော်လိုင်းအင်အားစုတွေကိုနိုင်ငံသားတချို့ကစစ်ပညာကိုကြီးတင်ကြားပေးနိုင်တာရဲ့တက်ရောက်နိုင်မှုပါအာနာသိန်းစစ်တပ်ကိုတော်လန်တိုက်ခိုက်နေတဲ့တော်လိုင်းတပ်ဖွဲ့တွေကိုနိုင်ငံသားစေတနာဝန်ထမ်းတွေကစစ်ပညာတွေသင်ကြားပေးနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကအတည်ပြုပြောဆိုလိုက်ပါတယ်။အခုလိုနိုင်ငံသားတွေလာသင်ကြားပေးတာဟာနေဦးတော်လိုင်းရေပေါ်အကျိုးသက်ရောက်မှုရှိလာမယ်ဆိုတဲ့သုံးသက်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ။
ချင်းညီနောင်တော်လိုင်းအဖွဲ့တစ်ဖွဲ့ဖြစ်တဲ့ PDF ဇိုလန်းကိုနိုင်ငံသားစေတနာဝန်ထမ်းတွေကစစ်ပညာသင်ကြားပေးနေကြောင်း BOE မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်။ဘယ်နိုင်ငံသားတွေပါဝင်သင်ကြားပေးတယ်ဆိုတာမဖြေကြားပေမဲ့မြို့တွင်းစစ်စင်ရေးစနိုက်ပါသင်တန်းတွေနဲ့အထူးကွန်မန်ဒိုသင်တန်းတွေကိုသင်ကြားပေးနေတာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီလိုတင် जा ပေးတဲ့အတွက်တိုးတက်မှုရှိပြီးပိုပြီးကြစ်လက်တဲ့တပ်တခုတိဆောက်လာနိုင်တယ်လို့ PDF ဇိုလန်းတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုဖြေကြားပါတယ
်ဒီသူတို့လာတာတော့နည်းနည်းတော့တနစ်တော့ကြာပါပြီအဓိကတော့ကျွန်တော်တို့ဒီနိုင်ငံခြားစပော်တာတာနေတက်ဆင်ပေါ့လေအဲ့လိုမျိုးချိတ်ဆက်ပြီးမှဟောလာဖြစ်တာပေါ့ဒီလိုအပ်တဲ့စစ်ပညာတွေကိုဒီမြို့တွင်းစစ်စင်ကြီးစနိုက်ပါအထူးကွန်မန်ဒိုအဲ့လိုမျိုးတင်ကြပြီးတယ်ပေါ့ဒါတော့ဟုတ်ကဲ့ဒါရှိပါတယ်တော်တော်လေးကိုဒါကကျွန်တော်တို့ဟိုအခုတင်နေတာကဟိုသူတို့နိုင်ငံတကာကမ္ဘာအဆင့်မီစစ်ပညာကိုတင်ပြီးတယ်ဆိုတော့ကျွန်တော်တို့တော်တော့အများကြီးပြောင်းလဲမှုဟိုရတယ်ပေါ့လေဒါကျွန်တော်တို့ဒီတက်တွန်းမှာပူပြီးမှရှိလက်တဲ့ตัดตะคู่ปูတော့အတိုက်တာတစ်ခုထိတော့တည်ဆောက်နိုင်တယ်ပေါ့အဓိကတော့ဗလင်ပြဆိုတော့သူတို့ကသူတို့တက်ဆွဲတဲ့ပညာတွေကိုလာတင်ပြကြတာပေါ့ဒီလောက်ပါမယ်ဆရာ
အနာသိစစ်တက်ကိုတော်လန်တိုက်ခိုက်ဖို့နိုင်ငံသားကစေတနာဝန်ထမ်းတွေပါဝင်လာတာကြောင့်ຫນွေဦးတော်လန်ရေးအတွက်အကျိုးရှိတယ်လို့စည်ရေးရေချိန်လဲမြင့်တက်လာနိုင်တယ်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီလိုမျိုး
နိုင်ငံရေးချာနေပြီးတော့တကယ်လက်တွေ့လာပြီးတော့သင်ကြားပို့ချတယ်သူတို့ရဲ့စစ်ပညာတွေမြောက်ဝေပြီးတယ်ဆိုရင်တော့ဒါကျွန်တော်တို့ဇော်လန်ကြီးအတွက်ကောင်းမွန်တဲ့ထောက်ပံ့နေဖြစ်ပါတယ်ဟိုကျွန်တော်တို့နိုင်ငံလုံးတိုင်းလာလည်းကြည့်မယ်ဆိုရင်ဟိုဒီအချမ်းပစစ်ကောင်စီနဲ့ကျွန်တော်တို့ဇော်လန်ကြီးအင်အားစုတက်တင်နေရဟိုလေ့စင်နဲ့အမျှလို့ဟိုတိုက်ပွဲတွေဖြစ်နေကြတယ်ရှိပါတယ်အဲဆိုတော့ဟိုဒီထက်ပိုပြီးတော့ဟိုကျွန်တော်တို့ရဲ့ဒေါ်လာရင်းအားစုဒီဘက်ကနေပို့ပြီးတော့အချိန်အဟုန်မြင့်ပြီးတော့တိုက်ပွဲတွေကိုပို့ပြီးတော့စခန်းသိမ်းတာတွေမြို့သိမ်းတာတွေပေါ့တရားရည်အတွက်မြုံမှန့်ပြီးတော့လုပ်ကန်ဆောင်ရွက်နေရတယ်ရှိပါတယ်လို့အဲဆိုတော့ပို့ပြီးတော့ကောင်းလာနိုင်ပါတယ်ဒေါ်လာရင်းရဲ့ရည်ရည်ကလည်းပို့ပြီးတော့မြင့်လာမှာပေါ့
နိုင်ငံသားသာစေတနာဝန်ထမ်းတွေဒေါ်လာရင်းတပ်ဖွဲ့တွေဘက်ကပါဝင်တိုက်ခိုက်တင်ကြားပေးတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးຫນွေဦးတော်လိုင်းရေးမှာပါဝင်တိုက်ခိုက်နေတဲ့ဂျီတိန်စစ်သားဟောင်းတဦးကသူဟာကြေးစားစစ်သားမဟုတ်ပဲမှန်တယ်ထင်တဲ့ဘက်ကရက်တီလောက်ကင်တာဖြစ်တယ်လို့နိုင်ငံသားသတင်းဌာနတချို့ကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ
မြန်မာတော်လိုင်းအင်အားစုတွေကိုနိုင်ငံသားတချို့စစ်ပညာကူညီတင်ကြားပေးနေတာကိုခမောင်စုံမင်းပြောပြခဲ့တာပါအခုတော့ဒေါန်ဆန်းစုကြည်အင်ကိုဈေးလျှော့ပြီးလင်းလန်းပြန်တင်ဖို့ပြင်ဆင်နေတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့တက္ကသိုလ်ရေးသားလမ်းကနေအမှတ်54ကိုလေလံကျန်းကင်းဆေးအသစ်ကြန့်ငွေ285ဘီလီယံနဲ့ထပ်မံလေလံတင်ရောင်းချနိုင်ဖို့ဥအောင်ဆန်းကဒီနေ့တင်သွင်းခဲ့ပါတယ်။ဒီတင်သွင်းလိုက်တဲ့ဆေးအသစ်နဲ့ပတ်သက်လို့လာမယ့်မေလ31ရက်နေ့မှာဒေါန်ဆန်းစုကြည်ရှင်နေတွေကလက်ခံမခံကိုပြန်လည်ကြားနာမှာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပြေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းမှာရှိတဲ့ကျန်းမတ်54ဒေါက်ဆန်းစုကြည်ရဲ့အိမ်ကိုကျပ်ငွေ315ဘီလီယံနဲ့မတ်လ20ရက်နေ့မှာလေလံတင်ရောင်းချဖို့ကမာရွတ်တရားရုံးကအမိန့်ချမှတ်ခဲ့ပြီးတော့လေလံတင်ရောင်းချခဲ့ပေမဲ့ဝယ်မဲ့သူမရှိခဲ့ပါဘူးဒါကြောင့်ဦးအောင်ဆန်းဦးကမူလခေါ်ထားတဲ့လေလံဈေး315ဘီလီယံကနေဘီလီယံ30လျှော့ပြီးတော့လေလံကျန်းကင်းဈေးတစ်ကိုတင်လိုက်တာဖြစ်ပါတယ်ဒီဈေးလုံးတစ်ကိုဒေါက်ဆန်းစုကြည်ရှင်တွေကလက်ခံမခံကိုလာမယ့်မေလ31ရက်နေ့မှာပြန်လည်ကြားနာမှာဖြစ်ပါတယ်။လေလံသဘောတရားအရအခုတက်မှတ်လိုက်တဲ့ဈေးတစ်အပေါ်မှာလည်းဒေါက်ဆန်းစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစစ်စစ်တရားရုံးတင်ကန့်ကွက်နိုင်ပါသေးတယ်။လေလံကိစ္စနဲ့ပတ်သက်လို့အကြေးကျခံနေရတဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဘလောက်သိရှိထားလဲဆိုတာတော့တိတိကျကျမသိရပါဘူး။တရားရုံးနဲ့နှီးဆက်သူတဦးအဆိုအရကတော့လေလံကိစ္စကိုဒေါက်ဆန်းစုကြည်သိရှိထားတာမရှိဘူးလို့ပြောပါတယ်။ဒါအပြင်ဒေါက်ဆန်းစုကြည်ရဲ့ရှေ့လေတွေကိုမီဒီယာကိုဖြေကြားရင်ဥပဒေအရအရေးယူခံရမှာဖြစ်တဲ့ဆိုတဲ့ကတ်သက်ချက်ရှိနေတာကြောင့်လက်ရှိအခြေအနေမှာဒေါက်ဆန်းစုကြည်နဲ့ရှေ့လေတွေအကြားဘလို့ဆက်လက်ကိုက်တွယ်သွားမလဲဆိုတာလည်းအသေးစိတ်သိဖို့ခက်ခဲနေပါတယ်။လက်ရှိမှာတဖက်သက်လေလံပြတဲ့သဘောဖြစ်နေသလိုမတရားဖိနှိပ်မှုတစ်ခုဖြစ်တယ်လို့ဥပဒေပညာရှင်တွေကထောက်ပြမှုတွေရှိနေပါတယ်။ဝါရင့်ရှင်နေကြီးဦးကြည်မြင့်ကတော့ဈေးလျှော့လိုက်ပေမဲ့ဝယ်နိုင်မဲ့သူရှိမှာမဟုတ်ဘူးလို့သူထင်ပြချက်ကိုပြောပါတယ်
။ဟောအဲ့ဒါတော့သထုံးဆောင်မဲ့လေလံလျှော့လျှော့လျှော့ပြီးတော့တရင်နေကတော့လျှော့လျှော့ပြီးတော့ပျော်တင်သွားတာပေါ့။တစ်ဖက်ကလည်းပဲအဲ့ဒါကိုထောက်ခံလည်းရတယ်၊ကန့်ကွက်လည်းရတယ်။အဲကန့်ကွက်မယ်ဆိုရင်လည်းအကျိုးကြောင်းပြောပေါ့။အဲအဲလိုအကြောင်းတစ်ခုပြပြီးကန့်ကွက်လို့ရတယ်။သို့တော်လည်းပဲဘလို့ပဲကန့်ကွက်ကန့်ကွက်အဲတရားရုံးကနေပြီးတော့ရင်တရားလိုပဲတင်ပြတဲ့ဇင်းတို့အတိုင်းပဲဆက်ပြီးတော့လေလံပြစ်မယ်ဆိုပြီးတော့လည်းအမိန့်ချလို့ရတယ်။အဲခုနတရားနိုင်ပြောတဲ့တရားရှုံးဘက်ကမကန့်ကွက်ဘူးဆိုရင်တရားနိုင်ပြောတဲ့ဇင်းတို့နဲ့ပဲလေလံပြစ်လေအောင်မယ်။ပြစ်လို့ရှိရင်လည်းပဲဆွဲမဲ့လူမရှိမှာမဟုတ်ဘူး။အဲဘာလို့လဲဆိုလို့ရှိရင်ဒီဈေးကဘာမှမဘလို့မှမဖြစ်နိုင်ဘူးမှလည်းမဆွဲနိုင်ဘူး။အဲ့တော့ဒီကပြဿနာလေးလည်းရှိတယ်။ဒါကြောင့်မလို့နောက်တစ်ခါအဲ့စီးနေကိုမအောင်မြင်ဘူးဆိုရင်နောက်တစ်ခါပြန်ချိန်ပေါ့
။ပြီးခဲ့တဲ့2000တခုနှစ်မှာဒေါ်ဆန်းစုကြည်ရဲ့အကိုဖြစ်သူဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ။2016ခုနှစ်မှာတော့ဒီအိမ်ကိုဒေါ်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့လက်ရောက်ခွဲယူဖို့အမိန့်ချထားတာကိုဦးအောင်ဆန်းဦးကအိမ်မကြီးကိုဒေါ်ဆန်းစုကြည်ကရပြီးသူကပြိုပြက်နေတဲ့အိမ်အသေးကိုသာရလို့မကျေမနပ်ဖြစ်ပြီးတော့အိမ်ကိုလေးလက်တင်ခွဲဖို့တရားရုံးအစစ်စစ်မှာထပ်မံတရားစွဲရှောက်လဲခဲ့ပါတယ်။ဒီလိုတရားစွဲရှောက်ထားခဲ့တာကိုတရားရုံးအစစ်စစ်ကလက်မခံပယ်ချခဲ့သလိုအယူခံတင်တာကိုလည်း2018ခုနှစ်မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီး၉ဦးပါတဲ့စုံကြီးခုံရုံးကလည်းပယ်ချခဲ့ပြီးဖြစ်ပါတယ်။ ဒါပေမဲ့အဲ့ဒီအဖွဲ့မှာဦးဆောင်သူအဖြစ်ပါဝင်တဲ့ပြည်ထောင်စုတရားသူကြီးချုပ်ထံဦးအောင်စောဦးက2019ခုနှစ်အတွင်းမှာထပ်မံပြီးတော့အထူးလျှောက်လွှာတင်သွင်းခဲ့ရမှာပြည်ထောင်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးတော့ဦးအောင်စောဦးလျှောက်ထားခဲ့တဲ့အတိုင်းခြံနဲ့နေအိမ်ကိုလေးလံပစ်ပြီးခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂတ်လ22ရက်မှာပြန်လည်အမိန့်ချခဲ့တာကြောင့်အခုလိုလေးလံဆွဲတဲ့ကိစ္စတွေဖြစ်လာတာပါ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တကအာဏာသိမ်းတဲ့နေ့ကစလို့အသက်88နှစ်ရှိပြီဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်ဒီထဲက6နှစ်ကိုမနေ့ဩဂတ်လ1ရက်နေ့ကလူပြိတ္တသားခွင့်နဲ့ရှော့ပေါ်ပေးခဲ့ပါတယ်ကျန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်ဒီပြီးတော့အချင်းတောင်မှာအချင်းချထားတဲ့သူကိုအချင်းတောင်ကနေနေရပြောင်းရွှေ့ချုံတောင်ထားတယ်လို့စစ်ကောင်စီကဆိုထားပေမဲ့ဘယ်နေရာမှာထားရှိထားတယ်လဲကိုတော့မသိရသေးပါဘူးတင်သမ923ဧကအကျယ်ဝန်းရှိတဲ့အိမ်သမ54လေးအိမ်ဟာ2012ခုနှစ်ဒေါ်ဆန်းစုကြည်နေအိမ်အကျယ်ချုပ်ကနေပြန်လည်လွတ်မြောက်လာခြင်းအမေရိကန်သမ္မတဟောင်ဘရက်အိုဘားမားနိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေကိုလက်ခံတွေ့ဆုံခဲ့တဲ့တမိုင်းဝင်အိတ်တွေဖြစ်ပါရဲ့ရှင
်။ဒေါန်ဆန်းစုကြည်နေအိမ်ကိုဈေးလျှော်ပြီးလေလံပြန်တင်ဖို့ပြင်ဆင်နေတာအလိမ္မာပြောပြပေးခဲ့တာပါ။အခုတော့မြန်မာနိုင်ငံတဝန်းမိုးကြီးလေပြင်းနိုင်တာပါ။မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတွေမှာမိုးကြီးလေပြင်းနိုင်တယ်လို့မိုးစလကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မုတ်သုံးအဝင်ကာလနဲ့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းရတဲ့ရဝန်းကြောင့်ပုံမှန်မိုးရွာသွန်းနိုင်တဲ့ပမာဏထက်မိုးရေလက်မှပိုများနိုင်တယ်လို့မိုးစလတာဝန်ရှိသူတွေကထုတ်ပြောနေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမိုက်သန့်စင်ပြောပြပေးပါအောင်ခင်ဗျာ
။လေဖြင်းအားနဲ့ရေဝင်းနဲ့မုတ်တုံလေးဝင်ရောက်လာနိုင်တဲ့အချိန်ကြောင့်မြန်မာနိုင်ငံတဝန်းမေလ23ရက်နေ့ကနေ28ရက်နေ့အတွင်းမိုးကြီးပြီးတော့လေပြင်းတိုက်ခိုက်နိုင်တယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒဌာနသတိပေးချက်ထုတ်ပြန်ထားပါတယ်။ပြည်နယ်နဲ့တိုင်းတွေမှာမိုးထစ်ချုံရွာပြီးတော့တချို့နေရာတွေမှာဒေသအလိုက်နေရာကွက်ပြီးမိုးကြီးလေပြင်းတိုက်တာတွေရှိနိုင်တယ်ဆိုပြီးတော့ပြောပါတယ်။မိုးဥကြလေဥကြကာလနဲ့လေပြင်းနဲ့ရေဝန်းအချိန်တွေကြောင့်မိုးရွာမဲ့မိုးရိမ်ချိန်လက်မှတ်ကအာမန်ထက်ပိုများနိုင်တယ်ဆိုပြီးမိုးစလာညွှန်ကြားရေးမှူးဥလာထွန်းကပြောပါတယ
်။ဘူပိုင်းဒေသတွေဒါကတော့မကွေးတို့အဲ့မန္တလေးလိုပါလို့ဆိုလို့ရှိရင်ပုံမှန်ကတော့ဒီမှာဘူရင်ကအစင်းလုံးပါမှာဈေးမ40လောက်50လောက်ရတယ်။အဲ့တော့ဒီတော့နိုင်ငံမိုးကားဟူအဲဆိုင်ရဈေးကနိုင်ငံမိုးကားနဲ့ဈေးများပါဘူး။ဈေးရဲ့ဖက်တဲ့တော့ဒါဒီမှာလည်းပါပါတယ်။6နဲ့6နဲ့ဒီမှာဒီဒီဟိုပေါ့ပြန်ရဲဒီကြီးတိုင်းတာတွေကမိုးရွာလို့ဈေးလို့နိုင်ငံဒီရဲ့ရေးကြီးလာတာဒီပါတယ်
နွေကာလာတဲ့အပူချိန်များခဲ့တဲ့ဒေသတွေမှာလေဒီရက်ပိုင်းမိုးရွာသွန်းမှုပိုလာနိုင်ပါတယ်မြဝကျွန်းမော်မိုးတမကွေမွန်တင်းသာကြီးကဲယူတန်းတချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းကျရောက်ပြီးတော့လှိုင်းကြီးနိုင်တယ်ဆိုပြီးတော့လည်းသတိပေးထားပါတယ်မိုးသက်လေပြင်းကျတဲ့အချိန်မှာရေပြင်းမြေပြင်းလေကတနအီကိုမိုင်40အထိတိုက်ခတ်နိုင်ပါတယ်ရခိုင်ကဲယူတဲ့တခြားနယ်ကဲလွန်ပင်လယ်ပြင်တွေမှာလေတခါတရံမိုးသက်လေပြင်းကျရောက်ပြီးတော့လှိုင်းအသင့်တွေကနေလှိုင်းကြီးနိုင်တယ်လို့လည်းပြောပါတယ်။ရေပြင်းမြေပြင်လေကတော့မိုးသက်လေပြင်းကျတဲ့အချိန်မှာတနအီမိုင်30ကနေ35ထိတိုက်ခတ်နိုင်တာပါ
။ဒီပြားနဲ့ရောင်းဝန်းအချိန်နဲ့ရှိမယ်။နောက်မုတ်တုံကလည်းအဝင်ဖြစ်နေတယ်။ဒါကမိုးကများမယ်။တော့ဒီပြားနဲ့ရောင်းဝန်းကတော့သံတော်ရဲ့ငါးပင်ရောင်းမှာဒီပြားနဲ့ရောင်းဝန်းဖြစ်မယ်ပြီးရင်သူကရောက်ရှိမြောက်ကိုကြည့်ပြီးတော့သမုန်တိုင်းငယ်ဖြစ်ရောက်လာတယ်ဒီတင်လာပြတော့လည်းမှာမုန်တိုင်းဖြစ်ရင်တော့ကျွန်တော်တို့မြန်မာနိုင်ငံကမုန်တိုင်းရဲ့လက်ရပဲရောက်နေတော့မိုးသက်လေကြာတယ်ဘာကံရမ်းမှာရှိနေတယ်
မြဝကျုံပေါ်မုတ်တမကွေမိုးတင်းသားကြီးကဲရိုးတဲ့တခြားနဲ့ကမ်းလွန်ပင်လယ်ပြင်မှာလှိုင်းအမြင့်ကိုးဖေကနေဆက်နေပြီးဝင်းကျင်ရှိနိုင်ပြီးတော့ရခိုင်ကဲရိုးတဲ့တခြားနဲ့ကမ်းလွန်ပင်လယ်ပြင်မှာတော့လှိုင်းအမြင့်ခုနှစ်ပေကနေ9ပေဝင်းကျင်တည်ရှိနေပါတယ်။ကုန်းမြင့်ဒေသတွေမှာနေထိုင်သူတွေမြေပြိုနိုင်တဲ့အနေရနဲ့မြင့်ငယ်ချောင်းငယ်အနီးမှာနေထိုင်သူတွေကလည်းရေကြီးရေရှမ်းနိုင်တာတွေကိုကြိုပြီးတော့သတိပြုတင်တယ်လို့ပြောဆိုထားပါတယ်။ဧပြီလနဲ့မေလထဲမှာနေအပူချိန်ပြင်းထန်ခဲ့တဲ့ဒေသတွေမှာတော့ဒီရက်ပိုင်းနဲ့နေအပူချိန်တိတိကျကျရော့ကြတာမျိုးတွေရှိလာပြီးတော့တချို့နေရာတွေမှာမိုးရွာသွန်းတာတွေရှိလာပြီးဆိုပြီးဒေသခံတွေကပြောပါတယ်။ မေလ23ရက်နေ့ကနေ29ရက်နေ့အတွင်းမိုးကြီးပြီးတော့လေပြင်းနိုင်လို့တဘာဝဘေးရန်တွေကျူတည်ပြီးတော့ကာကွယ်နိုင်မှုကိုလည်းတိုက်တွန်းထားပါတယ်ရှင
်မြန်မာနိုင်ငံတဝန်းမိုးကြီးလေပြင်းနိုင်တာကိုမအေးသင့်စင်ပြပြပေးခဲ့တာပါအခုလိုသတင်းလွှားတွေပြီးမှတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ငံဝက်မှာဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့လက်ဆက်ဒေတာတိုင်းသတင်းလွှားစတဲ့ချက်တာရင်းညပတ်စင်ခဏတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ဒီ OA season တွေကို radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ။ VOA American တန်ကနေ2024ခုမေလ23ရက်ကြာသပတေးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ flight meter 3251တို့ကနေည09:00အထိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။သောတာရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ burmese@voanews.com burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကတဆင်လဲဆက်သွယ်နိုင်ပါတယ်။Now, လက်ရှိအသံလွှင့်နေတာတွေကို VOA ရဲ့ website, Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေတိုက်ရိုက်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြာတာရင်းညာတိုင်းထုတ်လွှင့်ပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြပြနေကြချမ်းမကြီးကဏ္ဍနောက်တိုင်းဒေသသတင်းနောက်တွေရဲ့တိုင်းဒေသသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။ဒီဘက်မှာတော့အညာကပါသုံးလုံးပြဿနာဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။အညာဒေသရဲ့နေဦးတော်လိုင်းဟာကိုပိုင်အင်အားနဲ့စခဲ့တဲ့ခုခံစစ်ဖြစ်ပါတယ်။ဒါကြောင့်အချိန်ကြာလာတဲ့အမျှရန်ကုန်ွေပြဿနာကြီးမားလာတာကိုဦးအောင်ခင်ကပြောပြထားပါတယ်ခင်ဗျာ
။မြို့သားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအာဖပြည်သူ့ကာကွယ်ရေးအဖွဲ့ပကဖပြည်သူ့လုံခြုံရေးအဖွဲ့ပလာဖာစတဲ့အဖွဲ့တွေအကျင့်ပြစ်လာပုံကိုပသုံးလုံးပြဿနာလို့လူသိများပါတယ်။ကိုထုကိုထခုခံတော်လှန်ကြတဲ့သခိုင်းနဲ့မကွေးတိုင်းမှာပသုံးလုံးပြဿနာအများဆုံးရှိနေပုံရပါတယ်။ပသုံးလုံးအဖွဲ့တွေတောင်းကြတာကိုစာနယ်ဇင်းအတော်များများမှာဝေဖန်ရေးသားလာတာတွေ့ရပါတယ်။လက်တင်အားကိုးနဲ့ရန်ကားမှုမတရားဒဏ်ငွေကောက်ခံမှုရာဇဝတ်မှုမျိုးစုံကျူးလွန်မှုစတာတွေကိုပေါ်ပြကြပါတယ်ပြည်သူလူထုပေါ်ပါသုံးလုံးအဖွဲ့တွေအမှုကျွလွန်တိုင်းတက်ဆိုင်ရာဌာနအသီးသီးကိုတိုင်ကြားပေမဲ့အရေးမယူတာကများတယ်လို့စကိုင်းတိုင်းတူမီတော်လိုင်းစာစင်အယ်ဒီတာကမေလ17ရက်နေ့ကရေးထားပါတယ်အဝေးရောက်တရားစီရင်မှုနဲ့အဝေးရောက်အရေးယူမှုတွေကိုဖြေရှင်းလို့မရတဲ့အခါမှာလူထုအာဏာနဲ့ဖြေရှင်းရမယ်အခြေအနေရောက်လာတယ်လို့ဆိုပါတယ်တော်လိုင်းအဖွဲ့တွေဟာလူထုထောက်ခံမှုနဲ့ယက်တီကြရတာမျိုးနာမည်ပြက်လာတဲ့အဖွဲ့ကိုထောက်ပံ့မှုရပ်ဆိုင်းပြီးတံပြန်သပိတ်မှောက်ဖို့ပဲရှိတော့တယ်လို့ဒူမီအယ်ဒီတာကဆိုပါတယ်။ NUG ရဲ့ပါသုံးလုံးရန်ရဲကိုနေရာအတော်များများမှာပြည်သူတွေဆက်ဆုပ်လာကြပါတယ်။အထူးသဖြင့်ပအဖပလဖကိုရွှန်ရှာမုန်းနှီးကြတယ်လို့ရင်မာပင်ခရိုင်ပလဖတံဝင်ကရဲဘော်နှင်းရိတ်ຫນွေကပြောပါတယ်တဲ့အကျင့်ပြက်ပါသုံးလုံးကိုထောက်ပြရင်ဒလန်လို့ဆွဆွဲခံရမှာစိုးလို့မချစ်တော်လဲအောက်ကနန်းနေရတယ်လို့ဘာမဗီဂျေသတင်းတော်ခင်ငင်းတစ်ကပြောပါတယ်ပါသုံးလုံးဟာသူတို့ကသာတရားဝင်တယ်လို့ယူဆပြီးအခြားလက်နက်ကင်တွေကလည်းသူတို့မှသာမြေပြင်မှာထိတွေ့နေတာမို့လက်တွေ့တရားမျှတမှုရှိတယ်လို့ယူဆကြပါတယ်NUG ကာကွယ်ရေးဌာနကိုယ်တိုင်ကလည်းစီရေးကိစ္စမှာပကဖကိုတရင်တက်ဖွဲ့တွေတဲ့လောက်ပိုင်ခွင့်ပူပေးတာတွေရှိတာကြောင့်မလိုလားအပ်တဲ့နေရာတွေမှာပွတ်တိုက်မှုတွေဖြစ်တတ်တယ်လို့ဆိုပါတယ်ရကျေးအစင်ဟာစပြီးမြို့နယ်ခရိုင်တိုင်းစားတဲ့ပြင်အစင်စင်ကပကဖအများစုဟာအခြေခံစစ်တင်တန်းတောင်တက်ဘူးတာမဟုတ်ပါဘူးဒါပေမဲ့စီရေးကိစ္စတွေမှာဝင်ရောက်ဆက်ပက်တာမျိုးထီရောက်တဲ့စစ်စင်ရေးပြင်းပြဖို့အခက်အခဲရှိပါတယ်တဲ့ပါသုံးလုံးကျွလွန်ထားတဲ့ပြင်မှုတွေကိုအေးအေးယူမယ်လို့ပြောနေတာတွေရှိပေမဲ့လက်တွေဖြစ်မလာဘူးလို့ဆိုပါတယ်ပါသုံးလုံးကြီးစုတဲ့ဒေသတွေမှာလ နည်းနည်းခိုင်အဖွဲတိုင်းလိုလိုလမ်းပေါ်မှာဂိတ်ဖွင့်ပြီးအကွန်ငွေကောက်ခံကြပါတယ်အစောပိုင်းမှာဂိတ်တစ်ခုနဲ့တစ်ခုမနှီးပေမဲ့အကွန်ကောက်တဲ့အဖွဲတွေများလာတော့ဂိတ်တစ်ခုနဲ့တစ်ခုနှီးကပ်လာတဲ့အတွက်မကွင်းတဲ့စကိုင်းတိုင်းမှာသုံးပေတဂိတ်ဆိုတဲ့စကားပေါ်လာပါတယ်လမ်းကွန်ကရတဲ့ငွေတွေ NUG အစိုးရရှိရောက်မရောက်မသိနိုင်ပေမဲ့ပါသုံးလုံးအဖွဲဝင်တွေကတော့နေချင်းညာချင်းစီးပွားတက်နေကြတယ်လို့ခင်ငင်းပိကဆိုပါတယ်အခွန်ကောက်ရမှာပြဿနာဖြစ်ပြီးတနတ်တွေထုတ်ချိန်တဲ့အထိတောင်အခြေအနေဆိုးသွားပါတယ်တဲ့ဗမာပြားတဲ့မကွေးနဲ့စကိုင်းတိုင်းကပြဿနာမျိုးတွေတိုင်းရင်းသားချုပ်ကိုင်းတဲ့နေပြည်တော်မှာမရှိဘူးလို့ခင်ငင်းပိကဆိုပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတတ်မှတ်ထားတဲ့အခွန်ငွေကိုသာကောက်ယူကြပြီးသုံးပေတကိတ်ဖွင့်ပြီးထင်းတလုံးကောက်ယူတာမျိုးမရှိဘူးလို့ဆိုပါတယ်ရခိုင်စစ်တီတွေဟာအာရခတက်တော်ကချမှတ်ထားတဲ့စီကံဥပဒေကိုအတိအကျလိုက်နာတယ်လို့ဆိုပါတယ်။ကချင်ပြည်နယ်မှာလည်းအုပ်ချုပ်သူ KIA အရာရှိတတ်မှတ်တဲ့စီကံဥပဒေအတိုင်း PDF တွေနေထိုင်ကြလို့ပြဿနာမရှိဘူးလို့ဆိုပါတယ်။တိုင်းရင်းသားဒေသမှာအုပ်ချုပ်ရေးဖွဲ့ပြီးလက်နက်ကင်တွေနဲ့တက်ညီလက်ညီဆောင်ရွက်နေတာတွေ့ရပါတယ်။အညာဒေသကတော်လိုင်းရဲ့တပ်ဖွဲ့တွေဟာစတင်ဖွဲ့စည်းခြင်းကစပြီးဒီကနေ့အထိပြည်တွင်းပြည်ပကထောက်ပံ့ငွေနဲ့အလူငွေတွေနဲ့ရပ်တည်လာကြတာဖြစ်ပါတယ်။ NUG ကလည်းသူ့လက်အောက်ကတိုင်းရင်းအချို့ကိုနှစ်လကြာသုံးလကြာတစ်ချိန်ကြက်ငွေ380လောက်ထောက်ပံ့ပေးနေမလုံလောက်ဘူးလို့ဆိုပါတယ်။တိုက်ပွဲတစ်ပွဲမှာကြက်3400ဈေးကုန်ကြတာမို့ NUG ထောက်ပံ့ငွေဟာတိုက်ပွဲတစ်ပွဲစာတောင်မရှိဘူးလို့PDF ကောင်းဆောင်တူပြောတာကို February လထုတ်မော်ကွန်းစာဆောင်မှာဖော်ပြထားပါတယ်။လိုအပ်တဲ့လက်နက်ခဲယမ်းကိုငွေချေးပြီးဝယ်ယူရတာကြောင့်အကျွေးသိန်းပေါင်းရာထောင်ချီတည်နေတဲ့တပ်ဖွဲ့တွေလည်းအများကြီးရှိပါတယ်။ငွေချေးအခက်အခဲကြောင့်ပြတ်သိမ်းလိုက်ရတဲ့အဖွဲ့တွေလည်းရှိပါတယ်။တချို့တပ်ဖွဲ့တွေကတော့လက်နက်ခဲယမ်းနဲ့ရိတ်ခါဘူးအတွက်ကားလမ်းကြောင်းမြေကျောင်းတွေမှာဖွင့်ထားတဲ့စစ်စရေးဂိတ်တွေမှာငွေချေးကောက်ခံနေကြတယ်လို့ဆိုပါတယ်။ဒေသတွင်းလက်နက်ခဲယမ်းစင်မြင့်တက်လာတဲ့အတွက်တော်လိုင်းတပ်ဖွဲ့တွေငွေကြေးလိုအပ်မှုဟာလည်းကြီးမားလာတာဖြစ်ကြောင်းမော်ကွန်းစာဆောင်မှာဖော်ပြထားပါတယ်ခင်ဗျာ
အညာကနေဦးတော်လိုင်းရေးငွေကြေးကောက်ခံမှုပြဿနာဥအောင်ခင်မြမရေးသုံးသက်ချက်မှာပြောပြခဲ့တာပါအခုတော့အပတ်စဉ်ချက်မရေးခန်းပါဒီတစ်ပတ်မှာတော့ကယ်စီယမ်ဓာတ်မချို့တဲ့အောင်ကာကွယ်ရေးကိုပြောထားပါတယ်မြန်မာနိုင်ငံမှာငယ်စဉ်တည်းကစားသောက်ပုံအားနည်းခဲ့တာကြောင့်ကယ်စီယမ်ဓာတ်ချို့တဲ့မှုအကျိုးဆက်ကိုခံစားရသူများလာတယ်လို့အာဟာရဆိုင်ရာကြွမ်းကျင်သူတွေကပြောနေပါတယ်။ဘလို့စားသောက်ပုံအားနည်းခဲ့ပြီးဘယ်ပုံအကျိုးဆက်ခံစားရနိုင်တာကြောင့်ဘလို့ကာကွယ်သင့်ပါလဲ။ဒီအကြောင်းအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပါမခဒေါက်တာခင်မချိုကိုကျွန်တော်ဖဲမေးထားတာကိုတဝါချင်းနာဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
โอเคปมคดอกเตอร์เคมาจิโอครับเนี่ยเราอาหารเนี่ยปะทะพี่တော့ပြီးခဲ့တဲ့အပတ်တုန်းကပေါ့เนาะဒီအစာစားပေမဲ့ပရိုတင်းတက်ချုပ်တဲ့စေတဲ့ဒီချက်ပြုတ်ပုံအမှားတွေနဲ့ဒီလိုမမှားကြည့်အောင်ဘယ်လိုချက်ပြုတ်တင်တာတွေကိုပြောပြီးมาဒီတစ်ပတ်တော့ဆရာမရေကျွန်တော်တို့ဒီငယ်စဉ်ကတည်းကစားပုံတောက်ပုံအားနေခဲ့တာကြောင့်ဒီကျက်မရေထိခိုက်ရတဲ့အာဟာရချုပ်တဲ့မှုကိုထပ်ပြောมาမို့ဆရာမတို့သူတေသနာတွေ့ရှိချက်တွေရနောက်ထပ်ရောဘလို့အဟာရချုပ်တက်နေတာကိုမြန်မာနိုင်ငံမှာအဓိကတွေ့ထားလဲဆရာမကြီ
းအခုကယ်စီယမ်ချုပ်တက်ကြတယ်ပေါ့မြန်မာလူမျိုးတွေကယ်စီယမ်ချုပ်တက်တယ်အဲ့တော့ငငယ်တော့ကတော့အမေနို့ဆိုတယ်အမေနို့ဆိုပြီးတဲ့အနောက်ပိုင်းမှာနို့တောက်တယ်ဆိုတဲ့အလေအကျင့်ကဒါတော်တော်ရှားသွားတယ်အဲဥမာအားကစားလုပ်တဲ့လူလားတို့ဥမာမိဘတွေဆိုစောင်းမွေးနီးတော့မှသားလေးတွေနားပဲယော့နွားနို့လေးတစ်ခွက်တောက်သမီးလေးယော့နွားနို့တစ်ခွက်တောက်ဆိုဒါမျိုးလေးတွေပေါ့ဟို occasionally ပေါ့ပုံမှန်နေ့စဉ်သွားစားတောက်သွားမယ်အထဲမှာနို့တောက်မယ်နို့တဲ့ပစ္စည်းစားမယ်ဒါမှကယ်စီယမ်ချို့တဲ့အောင်ဒီကယ်စီယမ်ကြီးစုပ်ယူမှုအကအောင်ဗီတာမင် K ပါတဲ့အစားတောက်တွေဘယ်လိုစားမလဲဆိုတာဆိုဒါမျိုးတွေကိုကြတော့မလေ့လာဘူးပေါ့နော
်ဟုတ်ကဲ့ဆင်ပါရဲ့အဲ့ဒီတော့အခုလိုဒီငယ်စဉ်ကတည်းကပေါ့နော်ဒီပုံမှန်နို့မတောက်ခဲ့တာအပဝင်ကြောင့်ပေါ့ဒီကယ်စီယမ်တက်ချို့တဲ့တာကနေပြီးတော့ ဘလို့ဒီကျန်းမာရေးပြဿနာတွေတက်တာကိုအဓိကတွေ့ထားလဲဆရာမရေ
အဲ့တော့နောက်ဆုံးကျတော့အယိုးအားနေတဲ့ယောဂါတွေအယိုးပါတဲ့ယောဂါတွေအယိုးနဲ့ပတ်သက်တဲ့ဒီ osteoporosis တွေကအများများတယ်အများများတော့ဒီခေတ်ကြီးမှာကဘယ်ဆေးတွေဆရာဝန်တွေကုထုံးနေရမှာတရားရဂိုင်တော့ guarantee မပေးနိုင်ဘူးလေအဲ့တော့အကောင်းဆုံးက prevention is the best အဲ့တော့ကြိုတင်ကာကွယ်ခြင်းကအကောင်းဆုံးဖြစ်တဲ့အတွက်ကိုယ်ခန္ဓာကိုယ်ကအသက်ကြီးလာရင်တော့ချို့ချို့လာမှာပဲအဲ့ဒီမှာလိုလာတဲ့ပိုးပြီးတော့ချို့တယ်မသွားရလေအောင်အထူးသဖြင့်အယိုးနဲ့တဲ့ပြဿနာတွေမဖြစ်ရအောင်ကိုကကယ်လ်ဆီယမ်ကိုလုံလောက်အောင်စားထားရမယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီနောက်ဆုံးမှာအယိုးအားနေတဲ့ပြဿနာတွေယောဂါတွေမချုပ်ရအောင်လို့ဒီကယ်လ်ဆီယမ်ဓာတ်ပါတဲ့အစာအာဟာရတွေစားသုံးဖို့ကအရေးကြီးလာတာပေါ့ဆရာမနော
်ဟုတ်ကဲ့ကျမတို့တွေရဲ့နေ့စဉ်လူနေမှုဘဝမှာခန္ဓာကိုယ်ကျန်းမာဖို့အတွက်ကယ်လ်ဆီယမ်ဓာတ်ကိုမရှိမဖြစ်ပြည့်အောင်စားသောက်ပေးဖို့လိုအပ်ပါတယ်အဲ့တော့ကယ်လ်ဆီယမ်ဓာတ်ကြွယ်ဝတာတွေကိုဘာတွေစားကြမလဲဆိုလို့ရှိရင်နှုတ်ထွက်ပစ္စည်းတွေပေါ့နွားနို့တောက်မယ်နှုတ်ထွက်ပစ္စည်းတွေဖြစ်တဲ့ဒိန်ဂျင်တွေဒိန်ငယ်တွေကိုစားပေးမယ်နောက်တစ်ခုကသူနဲ့တွဲပြီးတော့ကြက်ဥမှလည်းကယ်လ်ဆီယမ်ဓာတ်တွေပါပါတယ်အဲ့တော့နှုတ်ထွက်ပစ္စည်းတွေနဲ့ကြက်ဥနဲ့တွဲပြီးစားတောက်တာဆိုလည်းကယ်လ်ဆီယမ်ဓာတ်တွေရရှိတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာနိုင်ငံမှာကဒီငယ်စဉ်ကတည်းကဒီကယ်လ်ဆီယမ်ကြွယ်ဝတဲ့နှုတ်တောက်တဲ့အချင်းမရှိတာကြောင့်အခုလိုဒီအယိုးအားနေတဲ့ယောဂါတွေဖြစ်လာရခြင်းမှာနောက်ပိုင်းမှာဆင်မရဘလူမျိုးဘလူနှုတ်မျိုးပေါ့နော်တောက်နိုင်တောက်တင်တာကိုအကြံပြုလို့ရမလားဆင်မရ
နှုတ်တောက်တယ်ဆိုတဲ့အကျင့်ကအင်မတန်ကောင်းတယ်ဒါငွမ်းနှုတ်တောက်ရမယ်အာဒါမှမဟုတ်လို့ရှိရင်ပဲရထိုးတဲ့ပဲနှုတ်ပေါ့နော်အာနောက်ဆိုရင်ဆန်ထိုးတဲ့ rice milk အဲနောက်ဆိုရင်ဘန်နာဇေးရထိုးတဲ့almond milk ပေါ့ဆိုဒါမျိုးလေးတွေပေါ့အဲ့ဒါ၄နှုတ်တွေမကြိုက်ဘူးဆိုနှုတ်ရပစ္စည်းတွေရှိပါတယ်နှုတ်ရပစ္စည်းတွေလည်းအများကြီးပါပဲစားနေကြတဲ့တေးစားတွေထဲမှာဆိုဒါမျိုးလေးတွေစားမယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီနှုတ်နဲ့နှုတ်ထွက်ပစ္စည်းအပြင်ပေါ့နော်တခြားမြန်မာနိုင်ငံမှာဒီကယ်လ်ဆီယမ်ဓာတ်ရနိုင်တဲ့ကယ်လ်ဆီယမ်ဓာတ်ကျယ်ဝတဲ့အစားအစာတွေရှိသေးလားဆရာမ
ဟုတ်ကဲ့ရှင်အဲနောက်ပြီးရင်ကယ်လ်ဆီယမ်ဓာတ်တွေအများကြီးပါတဲ့ကယ်လ်ဆီယမ်တည်ထောင်ရစေမယ့်အစားအသောက်တွေပေါ့ဥပမာကော်ဖီတုပ်တို့လိုဟာမျိုးတွေအပြီးရင်ကလီဖလာဝါတို့ဟာမျိုးတွေ
ဟုတ်ကဲ့ပန်းကော်ဖီပေါ့ဆရာမနော
်အဟုတ်ဆိုဒါမျိုးတွေဆိုရင်ဗီတာမင် C ရတယ်မချင်ဘူးဗီတာမင် C ရတယ်အပြင်ကယ်လ်ဆီယမ်တွေပါအများကြီးရတယ်အဲ့တော့ဒီကယ်လ်ဆီယမ်ရှိတဲ့ဟင်းဒီဟင်းဝက်ဒီအများကြီးရှိပါတယ
်ဟင်းနုနွယ်ဘန်ကော်ဘီဘန်ကော်ဘီအစိမ်းကိုက်လန်ရွက်မုံညင်းရွက်ဒါတွေမှာကယ်လ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ်ပြီးတော့နန်းနန်းပင်ရှန်နန်းနန်းပေါက်ပန်းဖြူရွက်ကမွန်းချင်းရွက်ဒါဒီမှာလေကယ်လ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ်နောက်ပြီးတော့ကစွန်းဥပိန်းဥကယ်လ်ဆီယမ်ဓာတ်ဒီအများကြီးကျော်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောမြန်မာနိုင်ငံမှာဒီစားသင့်တဲ့ဒီကယ်လ်ဆီယမ်ဓာတ်ကျော်ဝတာတွေရှိသေးလားဆရာမရေ
ပြီးရင်နောက်တစ်ခုကျတော့ပစုံလေးပါတယ်ဆိုလို့ရှိရင်ပစုံတစ်တစ်လေးတွေဆိုရင်အခွန်မှာဝါးစားမယ်ပြီးရင်ငါးတစ်တစ်လေးတွေစင်ရစာလို့ပြောတဲ့ poor man food ငါးတစ်တစ်လေးတွေဆိုလို့ရှိရင်ကယ်လ်ဆီယမ်ကအကုန်ဝါးစားတာကိုအကုန်ဝါးစားတော့အများကြီးရတယ်အဲ့တော့တန်ဓာတ်လည်းရတယ်ပြီးရင် iodine ဓာတ်လည်းရတယ်ပြီးရင် zinc ဓာတ်လည်းရတယ်အသားဆိုရယ် protein ဓာတ်လည်းရတယ်ကယ်လ်ဆီယမ်ရတယ် potassium ရတယ် phosphorus ရတယ် magnesium ရတယ်ဆိုငါးတစ်တစ်လေးကိုအကုန်ဝါးစားခြင်းရဲ့အကောင်းကျိုးတွေကအများကြီးပဲရတယ်ကျွန်မဆိုငါးတစ်တစ်လေးကိုကျွန်မနေ့တိုင်းကျွေးနေ့တိုင်းစားရတယ်ဘယ်တော့မှမညီးဘူးအဲခုနရှမ်းနန်းနန်းနေပင်စိမ်းညွက်ဒီပူစင်းနန်းနေအကုန်လုံးကိုအုပ်ပြီးတော့စားပြစ်တာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီငါးတစ်တစ်လေးအပြင်ပေါ့နော်ဒီတခြားငါးတွေကရောဒီကယ်လ်ဆီယမ်ရနိုင်တဲ့အနေအထားရှိသေးလားဆရာမ။ဟုတ
်နောက်တစ်ခုကကြတော့ဒီငါးပေါ့နော်ငါးကောင်းနေငါးအပီးတွေကိုချင်းရင်းနေချက်စားမယ်ဆိုရင်အဲ့ဒီအယိုးတွေကရတဲ့ကယ်လ်ဆီယမ်ဓာတ်တွေဥမာငါးတလောက်တွေကိုပေါင်းစားမယ်ဆိုရင်အယိုးတွေကရရှိတဲ့ကယ်လ်ဆီယမ်ဓာတ်တွေအဲ့တော့ဟင်းရွက်ဒီမှာဆိုရင်မြန်မာပြည်မှာလက်တကမ်းမှာရှိတဲ့ကမွန်းကျင်ရွက်ဆိုရင်ကယ်လ်ဆီယမ်ဓာတ်ကြီးအများကြီးကျော်ပါတယ်။ခုနငါးကောင်းငါးမီးတွေနဲ့ကမွန်းကျင်ရွက်နဲ့ချင်းချက်စားတာမျိုးလို့နန်းနန်းပင်လို့ရှမ်းနန်းနန်းတို့မှာကယ်လ်ဆီယမ်ဓာတ်ကြီးကျော်ပါတယ်။ဒါဆိုရင်ကယ်လ်ဆီယမ်ဓာတ်ကြီးအများကြီးရရှိတယ
်။ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောမြန်မာနိုင်ငံမှာဒီကယ်လ်ဆီယမ်ဓာတ်ရနိုင်တဲ့အစားအသောက်တွေရှိသေးလားဆရာမ
။အသီးတွေအနေနဲ့ပြောကြည့်မယ်ဆိုရင်လိမ္မော်သီး၊မာလကာသီးတို့လို့ဒီမော်ဒီတို့လိုတည့်ရသီးတို့မှာကယ်လ်ဆီယမ်ဓာတ်ကြီးအများကြီးပါသလိုတခြားအသီးတွေမှာလည်းကယ်လ်ဆီယမ်ဓာတ်ကြီးအနည်းငယ်ပါဝင်တယ်ဒီတော့ကယ်လ်ဆီယမ်ကျော်ဝတဲ့အသီးတွေရွက်တို့နေ့စဉ်တွက်ဖက်ပြီးစားသုံးသွားမယ်ဆိုရင်ကျမတို့ကခန္ဓာကိုယ်လိုအပ်တဲ့ကယ်လ်ဆီယမ်ဓာတ်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်စားတော့ကနေပြီးတော့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဆရာမဟိုအစာပိုင်းကပြောခဲ့သလိုပေါ့နော်ဒီကယ်လ်ဆီယမ်ဓာတ်ကိုဦးကဆော့ယူမှုအားကောင်းစေနိုင်ဖို့ဗီတာမင် K ပါတဲ့အစာတောက်တွေလည်းတွဲစားသင့်တယ်ဆိုတော့ဘလူအစားအသောက်တွေမှာဒီဗီတာမင် K အဓိကပါလာကိုရောရှင်းပြပေးလို့ရမလားဆင်မရင
်အဲ့တော့ဗီတာမင် K ကျော်ဝတဲ့အစားအသောက်တွေမှာဆွတ်ဆွတ်ကပြောတဲ့ကယ်လ်ဆီယမ်ကျော်ဝတဲ့ဂေါ်ဘီဒုတ်တို့ဘန်ဂေါ်ဘီတို့ဘန်ဂေါ်ဘီအစိမ်းတို့ဟင်းနုနယ်တို့မှာဗီတာမင် K တွေလည်းအများကြီးပါတယ်သူကနှစ်မျိုးလုံးပါတာပေါ့နော်ကယ်လ်ဆီယမ်ရောဗီတာမင် K ရောနောက်ထပ်တခွားသီးမှာဆိုလေဗီတာမင် K တွေအများကြီးပါတယ် အစိမ်းရောင်ရှိတဲ့ဟင်းဝက်တွေဖြစ်တယ်ခုနကဂိုက်လန်တို့မုံညင်းစိမ့်တို့ဘန်ဂောဘီတို့ဒါတွေမှာဗိုက်တာမင် K တွေအများကြီးပါတယ်နောက်တစ်ခုကထောပတ်သီးမှာလည်းဗိုက်တာမင် K တွေရောကယ်ဆီယမ်ဓာတ်တွေရောအများကြီးပါပါတယ်လို့အဲ့တော့ကယ်ဆီယမ်ဓာတ်တွေဥနယံကစုပ်ယူမှုအကောင်းအောင်ဗိုက်တာမင် K ကျော်ဝါးနဲ့တွဲဖက်စားသုံးရင်ကျမတို့လူခန္ဓာကိုတနည်းတနည်းလိုအပ်တဲ့ကယ်ဆီယမ်ဓာတ်တွေကိုဖြည့်ဆည်းပေးနိုင်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကယ်ဆီယမ်ဓာတ်မချို့တဲ့အောင်ကာကွယ်ရေးကိုကျွန်တော်ပြပြခဲ့တဲ့ကျမိုင်ကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့တိုင်ရင်သတင်းလွှာအစည်းအဝေးမှာဒီတစ်ပတ်မှာတော့ကရင်ကော့ဂရိတ်ဘက်ရှိစစ်စခန်းကထွက်ပြေးခဲ့တဲ့စစ်ကောင်စီစစ်သားတွေတပ်ဖြတ်မှုကျူးလွန်ခဲ့တာလွိုက်ကော်အချင်းထောင်မှာတော့စားနေအခါပြတ်ပြီးအသက်အန္တရာယ်ထိရှိလာနေတာနောက်ဗျူဟာမြောက်စစ်ကောင်စီစခန်းတွေကို KIA ကချင်တပ်ဘက်ကထိန်းချုပ်လိုက်တာပါဝင်တိုင်ရင်ဒေသသတင်းတွေကိုပြောထားပါတယ်ဒီအစည်းအဝေးကိုတော့FVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းများအဖွဲ့ကပြောပြပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်ကော့ဂရိတ်မြို့နယ်ဖူးချီမူစစ်တပ်စခန်းကနေထွက်ပြေးသွားတဲ့စစ်သားတွေဟာကိုဝင်စားအမျိုးသမီးတစ်ယောက်အပါအဝင်အရက်သား၄ယောက်ကိုပစ်တပ်သွားပါတယ်လိုက်ကအကျဉ်းထောင်မှာအကျဉ်းသားတွေဟာစာနယ်ရိတ်ခါပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကျမကြီးချိုတက်မှုတွေကြောင့်အချိန်မရွေးတေဆုံးနိုင်တယ်လို့အကျဉ်းသားအရေးဆောင်ကြည့်နေသူတွေကပြောပါတယ်သတင်းလွှာတွေထဲမှာတော့စစ်ရေးဗျူဟာအရာအရေးပါတယ်စစ်ကောင်စီရဲ့တပ်စခန်းကိုသိမ်းပိုက်လိုက်နိုင်တဲ့အတွက်ဝိုင်းမော်လိုက်စာဗမော်ကာလန်တကျော်ကို KIO KIA ကထိန်းချုပ်လိုက်ပြီးဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မြင်းပြမြို့နယ်ခေါင်းလောင်းရွာကိုပုထုနေမနက်ပိုင်းမှာစစ်တပ်ကလေရင်နဲ့ပုံကျဲခဲလို့တန်ကာတပားအပါဝင်ပြည်သူ၉ယောက်ထိမှန်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်လူတွေအိတ်နေချိန်မနက်အစောပိုင်းမှာပုံကျဲခံရတာဖြစ်ပြီးဒဏ်ရာရသွားတဲ့သူတွေဟာမြင်းပြမြို့နယ်ကုညိုရွာကနေခေါင်းလောင်းရွာဘက်ကိုစစ်ပေးတင်းရှောင်လာတဲ့သူတွေဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်မြင်းပြမြို့ကိုအရခတ်တတော်အေအေကအခုနှစ်ဇန်နဝါရီလကတည်းကတိမ့်ပိုက်ထိန်းချုပ်ထားနိုင်ခဲ့ပြီးဖြစ်ပေမဲ့စစ်တပ်ကလည်းမကြာခဏလေကြောင်းကနေပုံကျဲမှုတွေလုပ်နေလို့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးမှုတွေရှိနေပါတယ်
။ကရင်ပြည်ကော့ဂရိတ်မြို့နယ်ဖူးချီမူစစ်ကောင်စီတပ်စခန်းကနေထွက်ပြေးသွားတဲ့စစ်သားတွေဟာကိုဝင်ဆောင်အမျိုးသမီးအပါအဝင်အရက်သား၄ယောက်ကိုပစ်တပ်သွားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီစခန်းကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်စစ်သားတွေဟာမေလ18ရက်နေ့မှာစခန်းကိုဖျက်ဆီးပြီးစွန့်ခွာထွက်ပြေးသွားကြတာဖြစ်ပါတယ်။အဲဒီနောက်ထိုင်းမြန်မာနယ်စပ်ကို UTV ထွက်ပြေးသွားတဲ့စစ်သားတွေကလမ်းမှာတွေ့တဲ့ပြည်သူတွေကိုမေလ19ရက်နေ့မှာပြစ်ခတ်တပ်ဖြတ်သွားတာလို့မီးပြင်းသတင်းအရေးမြစ်ကပြောပါတယ်။
ချင်းပြည်မြောက်ပိုင်းအစွန်ဆုံးမြို့ဖြစ်တဲ့တွန်းဆံမြို့သိန်းတိုက်ပွဲမှာအရက်သားနေအိမ်အလုံး40ထပ်မံထိမှန်ပျက်စီးခဲ့ပြီးဒေသခံ1000ကျော်နေရာကနေစွန့်ခွာထွက်ပြေးနေရတယ်လို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဘုတ်အဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။တွန်းဆံမြို့နယ်ကြည်ခမ်းမြို့သိန်းတိုက်ပွဲမှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုအကြိမ်ကြီး40ထပ်မံလုပ်ခဲ့ပြီးမြို့ပေါ်ရပ်ကွက်မှာလူနေအိမ်30ထပ်မံပျက်စီးခဲ့တယ်လို့လုံတက်ဖိုင်တူရွာဘက်မှာလည်းဘုရားကျောင်းပါဝင်လူနေအိမ်10လုံးလောက်ပျက်စီးသွားခဲ့တယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကမေလ21ရက်နေ့မှာထုတ်ပြန်ထားပါတယ်။တွန်းဆန်ဒေသခံတွေဟာတိတိမ်မြို့ပေါ်နဲ့တွန်းဆန်မြို့အနီးနားရွာတွေအပြင်ကလေးမြို့ဘက်အထိစစ်ပေးတင်းရှောင်နေရပြီးစားနပ်ရိက္ခာအတွက်စံစီစားစေးဝါးတွေလိုအပ်နေတယ်လို့ကုညီပေးနေသူတွေကပြောပါတယ်
။ချမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တို့အကြတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်တပ်ဘက်ကလက်နက်ကြီးနဲ့ရွာတွေကိုစစ်တိုက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ညောင်ရွှေမြို့နယ်ကညောင်လေးပင်တောင်ပို့ကွဲရွာနဲ့ပင်လောင်းမြို့နယ်နန်းတုတ်ရွာတွေမှာ မေလ22ရက်နေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ကစီဆိုင်နဲ့ဖဲခုံဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေလို့တပတ်အတွင်းညောင်ရွှေမြို့ကဒေသခံ1000ကျော်စံကားရွာဘက်ကိုတိမ်းရှောင်နေရပါတယ်။သူတို့တွေအတွက်စားနပ်ရိက္ခာနဲ့စေဝါးတွေလိုအပ်နေတယ်လို့ကိုငင်မှုပေးနေသူတွေကပြောပါတယ်။
လွယ်ကော်ချင်းထောင်မှာစားနပ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရပြီးကျန်းမာရေးချွတ်ယွတ်မှုကြောင့်အကျဉ်းသားတွေအချိန်မရွေးသေဆုံးနိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ပြောဆိုလိုက်ပါတယ်။အကျဉ်းသားတွေဟာဗီတာမင်ဓာတ်ပြည့်ဝတဲ့အစာအသောက်တွေကိုမစားရတဲ့အပြင်အချုပ်ခန်းပြင်ပမှလည်းသွာလာခြင်းအလိုနေပါနေပြီးအကစားနဲ့ကိုယ်လဲလှူရှာခွင့်လည်းကန့်သတ်ခံထားရတဲ့အတွက်လက်ရှိမှာကျန်းမာရေးထိခိုက်လာသူတွေများလာနေတယ်လို့ PPNM ကပြောပါတယ်။ဒါအကျဉ်းသားတွေဟာစံကြမ်းနဲ့ငပိပဲစားနေရပြီးမိသားစုဝင်တွေလည်းထောင်ဝင်စားပို့လို့မရတာ6လကျော်ရှိနေပြီဖြစ်ပါတယ်။ဒါကြောင့်အကျဉ်းသားတွေကိုရိတ်ခါနဲ့ကျန်းမာရေးကဏ္ဍအတွက်လိုအပ်တာတွေကိုပို့ပေးနိုင်အောင်ကူညီပေးကြဖို့ APP ဆိုင်ရာချက်ချင်းနီကော်မတီ ICRC ကိုတောင်းဆိုတယ်လို့ PPNM ကပြောပါတယ်။
စစ်ကောင်စီလက်အောက်မှာစစ်မှုထမ်းဖို့ပြည်သူတွေကိုဖြစ်အားပေးနေတဲ့ရက်ရွာအုပ်ချုပ်ရေးမှူးတွေနဲ့စစ်သတင်းပေးတွေကိုပြက်ပြက်သားသားအရေးယူသွားမယ်လို့မွန်ပြည်သက်ပါတီအာဏာရှင်တိုက်ဖြတ်ရေး MNSPAD ခေါင်းဆောင်တွေကမေလ19ရက်နေ့မှာပြောဆိုလိုက်ပါတယ် MNSPAD ဖွဲ့စည်းလာတဲ့3လတာအတွင်းမှာစိတ်မယောနဲ့မှုတို့မြို့နယ်တွေမှာစစ်ကောင်စီတောက်တိုင်တွေဖြစ်တဲ့အုပ်ချုပ်ရေးမှူးတွေနဲ့ပြည်သူစစ်တွေကိုဖမ်းဆီးအရေးယူခဲ့တဲ့ဖြစ်စဉ်တွေအပြင်စစ်ရေးလှုပ်ရှားမှုနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုထိထိရောက်ရောက်လှုပ်ဆောင်နေပါတယ် MNSPAD အနေနဲ့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC နဲ့စစ်ရေးအပါအဝင်အခြားကဏ္ဍတွေမှာပူးပေါင်းထားသလိုမြို့သားငင်ွေရေးစုရ NUG နဲ့လည်းစစ်ရေးနိုင်ငံရေးနဲ့တန်တမန်ရေးတွေမှာမဟာမိတ်တွေဖြစ်ကြပြီးတော့မို့ရုံတန်ဖြူစေရဲ့စိတ်မယောနဲ့ဖျားသုံးစုဒေသမှာမဟာမိတ်တပ်ဖွဲ့တွေနဲ့အတူစစ်ကောင်စီကိုတိုက်ခိုက်နေပါတယ်
အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ရေးပြူဟာအရာအရေးပါတဲ့စစ်ကောင်စီတရဲ့ရွှေညောင်ပင်ခလာရ3နှစ်တဲ့တပ်စခန်းကိုသိမ်းပိုက်လိုက်နိုင်တဲ့အတွက်ဝိုင်းမော်လိုက်စာပေါ်မော်ကာလန်တကြုံကိုထိချုပ်နိုင်ပြီလို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကပြောပါတယ်ကျွန်မအမည်ကတင်ဆက်ထားပါတယ်ကချင်ပြည်ဝိုင်းမော်မြို့အထွတ်မှာရှိပြီးရွှေညောင်ပင်ရွာမှာအခြေစိုက်ထားတဲ့ခလာရ3-1တပ်စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကမေလ21ရက်နေ့ည8နာရီလောက်မှာအလုံးစုံကိုသိမ်းပိုက်လိုက်နိုင်ပြီလို့ KIO KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။အဲ့တကြောကတပ်စခန်းကတော့ရွှေညောင်ပင်က3-1တပ်စခန်းကိုမနေ့က8နာရီဝန်ကျင်လောက်မှာအကုန်လုံးအပြည့်အစုံပြင်ပလဲပါပြီ။အဲ့ဒါတကြောင်ရှိတယ်။နောက်ဟိုလုံဆက်ကုန်ခန်းနဲ့တင်တာချပါပြီ။နောက်ဥစားကစုရံတပ်ခန်းနဲ့တင်တာချပါပြီ။ကိုတော့ဝိုင်းမောကတဲ့လိုက်စားကလန်ကြိုးမှာတော့ဆက်ကစားတပ်ခန်းကတော့မရှိတော့ဘူးဖြစ်နေတာ။ဝိုင်းမောကနဲ့ဘမောအထိပေါ့နော်။တားတဲ့ကလန်ပေါ်မှာသူတို့တပ်ခန်းတည်းမရှိတော့ပါဘူး။
ဒီတပ်စခန်းကမြစ်ကျနားပုံမကလန်တကြောကိုလုံခြုံရေးယူထားတဲ့စစ်စည်ရေးဂိတ်ဖြစ်တဲ့အပြင်စစ်ရေးအရဗျူဟာမြောက်စခန်းတစ်ခုလည်းဖြစ်တယ်လို့ဗူမူကြီးနော်ဘူးကပြောပါတယ်
။ဝိုင်းမော်မြို့ရဲ့လုံခြုံရေးယူတဲ့စခန်းနဲ့ဖြစ်ပါတယ်။နောက်မြစ်ကျနားပုံမကလန်ရဲ့လုံခြုံရေးယူထားတဲ့ဒီဂိတ်ကြီးပေါ့နော်။ဒီလိုလိုတို့ကိုစစ်ဆေးတဲ့ဂိတ်ကြီးလည်းဖြစ်ပါတယ်။ဒီအရှိတ်ချမ်းဘက်ကိုထိလာတဲ့ကားတွေကလုံးအကန့်နဲ့ဖြစ်သင်းမှပဲပြေးဆွေးလို့ရတယ်ကိတ်ခုဖြစ်ပါတယ်။ဒါတော့အဲဒီကတော့တို့အရေးကြီးတဲ့ပြောင်းမြောက်တဲ့ကိတ်ခုတပ်စခန်းတစ်ခုဖြစ်ပါတယ်။အဲ့ဒီ3-1တက်တဲ့ဝိုင်းမော်အထိကတော့တခြားခန့်တယ်လည်းမရှိတော့ဘူး။အဲ့တော့ပြောင်းမြောက်တဲ့စခန်းကတော့အက3-1တင်အောင်ပြည့်ဖြစ်ပါတယ်။
ချွင်းချောင်ပင်ခလာရ3-1စခန်းသိမ်းတိုက်ပွဲထဲစစ်ကောင်စီတပ်ဘက်ကလေချောင်းပစ်ကူအတွဲလိုက်ဒုံးတွေအပြင်လက်နက်ကြီးတွေနဲ့ပါပစ်ကူမှုတွေပြင်းပြင်းထန်ထန်လုပ်ခဲ့ပါတယ်။တိုက်ပွဲကြောင့်ဝိုင်းမော်ဝါပြည်သူတွေကတော့မြစ်ကျနားဘက်ကိုအလုံးအရင်နဲ့ပြောင်းရွှေ့နေကြရပါတယ်။ခလာရ3-1စခန်းကိုပေးလိုက်ရတဲ့နောက်ညတကောင်အချိန်မှာတော့စစ်တပ်က KIO ဌာနချုပ်ရှိရာလိုင်စာမြို့ကိုလေချောင်းကနေဘုံကျဲခဲ့ပါတယ်။ကချင်ပြည်နယ်ကဝိုင်းမော်ဗမော်မိုးမောက်မန်စီမြို့နယ်တွေမှာကချင်လွတ်လပ်ရေးတပ်မတော် KIA ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြစစ်ရေးတင်းမာမှုတွေနဲ့အတူတိုက်ပွဲတွေဟာပြင်းထန်စွာဆက်လက်ဖြစ်ပွားနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးဒီနေ့အချိန်ထိစစ်တပ်ဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားတာမျိုးမရှိသေးပါဘူး။ချင်းပြည်နယ်မြောက်ပိုင်းကတွန်းဆန်မြို့နယ်ကြည်ခါမြို့တို့ကိုချင်းကောက်ွယ်ရေးပူးပေါင်းတပ်ဖွဲ့တွေကအပီးသက်တိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီဘက်ကမြို့သိမ်းတိုက်ပွဲနဲ့စစ်ရေးအခြေအနေတွေကိုတော့ကိုရော့ဘက်ကစူးစီးထားပါတယ်။
ချင်းပြည်မြောက်ပိုင်းအစွန်ဆုံးမှာရှိတဲ့တွန်းဆာမြို့နယ်ကြီခါမြို့တွေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းကကွယ်ပူပေါင်းတပ်ဖွဲ့တွေကမေလဒုတိယပတ်မှာစတင်တိုက်ခိုက်ခဲ့ပြီးနောက်အိန္ဒိယမြန်မာနယ်စပ်ကမြို့ငယ်တစ်ခုဖြစ်တဲ့ကြီခါမြို့ကိုမေလ16ရက်နေ့မှာသိမ်းပိုက်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်မှာတော့တွန်းဆာမြို့ပေါ်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းရဲစခန်းတွေကိုဆက်လက်တိုက်ခိုက်ခဲ့ရမှာစစ်တပ်ရဲ့လေကြောင်းပစ်ကူမှုတွေကြားကနေမေလ21ရက်နေ့မှာတွန်းဆာမြို့ကိုအပြစ်သတ်သိမ်းပိုက်နိုင်ခဲ့တာလို့ချင်းမြို့သားတူ CNF CNA ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်ဒီခါမျိုးကကျွန်တော်တို့စစ်ကောင်စီရဲ့တပ်စခန်းကိုဒီတော့နဲ့ကျွန်တော်တို့လေ့ချတယ်အဲ့ဒီမှာကျွန်တော်တို့စခန်းကိုဝင်စီးလိုက်တော့အဲ့ဒီမှာတို့မှတယောက်မှမရှိဘူးတောင်းရမျိုးထဲမှာကခလာရန်တစ်ချောက်ကိုတပ်ကုန်းပဲရှိပြီးတော့ရဲစခန်းရဲ့နောက်ပြီးတော့မှမျိုးထဲတနေရာနေရာဒီမှာအဲ့ဒါလို့တို့ကနေရာချထားတယ်အဲ့ဒါလို့နေရာယူထားတဲ့အခါကျွန်တော်တို့တပ်ကုန်းကိုရောရဲစခန်းကိုရောကျွန်တော်တို့က
တွန်းဆန်တိုက်ပွဲတွေစစ်ကောင်စီတပ်ဖွဲ့ဘက်ကအယောက်20ခန့်ကြဆုံခဲ့ပါတယ်ချင်းကွေပူပေါင်းတပ်ဖွဲ့ဘက်ကတော့ရဲဘော်2ယောက်ကြဆုံခဲ့ပြီးမစိုးရင်ရဒဏ်ရာရသူ10ယောက်လောက်ရှိခဲ့ပါတယ်တွန်းဆန်မြို့သိမ်းပိုက်ရေးစစ်ဆင်ရေးဟာချင်းပြည်အစိုးရကကွေဝင်ကြီးဌာနကနေပေါ်ဆောင်တဲ့ပထမဆုံးအကြိမ်စစ်ဆင်ရေးဖြစ်ပြီးချင်းပြည်နယ်မှာစစ်ကောင်စီကင်းစင်ရေးအတွက်နောက်ထပ်မြို့သိမ်းတိုက်ပွဲတွေဆက်လက်ပေါ်ဆောင်သွားမယ်လို့ဇလိုက်ထက်နေကပြောပါတယ်
ကျွန်တော်တို့ရဲ့ပထမဦးတည်ချက်ကချင်းပြည်ချင်းလန်းထဲမှာစစ်ကောင်စီကင်းစင်ရေးပါကျွန်တော်တို့ကတော့ကောင်စီကင်းစင်ရေးအတွက်လုပ်စရာတွေကဆက်ပြီးတော့ဆက်လုပ်သွားဖို့ပဲရှိပါတယ်အဲ့ဒီအတွက်ပြည်သူတွေအားလုံးကင်းစင်ပေးကြကျွန်တော်တို့ကတော့စစ်ကောင်စီရဲ့အထိုင်တပ်တွေရှိတဲ့မြို့ပေါ်မှာရှိတဲ့အထိုင်တပ်စခန်းတွေကဆက်လက်ပြီးတော့ဆက်သိမ်းမှာပဲချင်းပြည်ကစစ်ကောင်စီကကင်းစင်တော့မှာပေါ့အဲ့ဒီအတွက်ကျွန်တော်တို့ကအားကောင်းကောင်းနဲ့ကျွန်တော်တို့ဆက်လက်ပြီးတော့တိုက်ပွဲဝင်သွားဖို့ပဲရှိပါတယ်လို့
တွန်းဆာမြို့သိမ်းတိုက်ပွဲမှာစစ်တပ်ကလေကြောင်းကနေ Jet Fighter Mi-35 တွေနဲ့ပြင်းထန်ပစ်ကူခဲ့တယ်လို့ဇိုဘီတွန်လိုင်းတပ်ဖွဲ့မြောက်ပိုင်းတိုင်း ZRAEC ကလည်းစစ်တပ်ဘက်ကနေစစ်ကူပေးခဲ့တယ်လို့ဆိုပါတယ်ဇိုဘီတွန်လိုင်းတပ် ZRAEC ကတပ်ဖွဲ့ဝင်တစ်ယောက်နဲ့ရဲတပ်ဖွဲ့ဝင်2ယောက်ကိုလည်းအရှင်ဖမ်းဆီးရမိထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကရင်ပြည်ကော့ကရစ်မြို့နယ်ဖုချီမူစစ်တပ်စခန်းကထွက်ပြေးသွားတဲ့စစ်သားတွေဟာကိုဝန်ဆောင်အမျိုးသမီးအပါအဝင်အရသား၄ယောက်ကိုပစ်တပ်သွားပါတယ်။လွယ်ကောအချင်းထောင်မှာစားနပ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရပြီးစစ်မှန်ရေးချုပ်ယုံမှုကြောင့်အချင်းသားတွေအချိန်မရွေးတည်ဆုံနိုင်တယ်လို့အချင်းသားရေးစောင့်ကြည့်နေသူတွေကပြောပါတယ်။
ရှင်တွေခုနားဆင်နေကြကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပါ
။ကချင်ပြည်နယ်မြို့တော်မြစ်ကြီးနားနဲ့ကပ်နေတဲ့ဝိုင်းမော်ကပြူရမြောက်စစ်ကောင်စီစခန်းကို KIA ကချင်တပ်ကထိန်းချုပ်လိုက်တာပါဝင်တိုင်းသတင်းလာကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့ကြက်တာရင်းညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်ကဒီရိုဟင်ဂျာထောင်နဲ့ချီအသက်တွေကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာရဲ့အရေးပေါ်ဆောင်ရွက်မှုလိုအပ်နေပြီလို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးဒေါမန်ဒရူးစ်ကပြောကြားလိုက်ပါတယ်ရခိုင်မှာရိုဟင်ဂျာတွေပေါ်နောက်တစ်ချိန်တပ်ဖြတ်နေပုံရတဲ့အခြေအနေတွေကိုနိုင်ငံတကာအသိုင်းအဝိုင်းကမတုံ့ပြန်မှုဆိုရင်နောက်ထပ်အပြစ်မဲ့သူထောင်ထဲချီအသက်ဆုံးရှုံးလိမ့်မယ်လို့ဒီကနေ့ကြေညာချက်ထောက်ပြတာပါဂျော်ဒူးကရရှိတဲ့ပုံတွေအရဗိုလ်တိတော်မြို့နယ်နေရာတော်တော်များများမိလောင်ကျွမ်းထားတာနဲ့တောင်းတဲ့ချီအိုးမဲ့အိမ်မဲ့ဖြစ်နေကြတဲ့ဆိုတဲ့သတင်းတွေကိုထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆေးရာဇဝတ်မှုတွေကျူးလွန်ခြင်းရှိမရှိဆိုတာကိုစမ်းစစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM ကထုတ်ပြန်ပါတယ်။ဗိုလ်တိတော်မျိုးနွယ်ထဲမှာတိုးလာနေတဲ့အကြမ်းဖက်မှုတွေနဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံရမှုကြောင့်ရိုဟင်ဂျာထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်နေတယ်ဆိုတဲ့သတင်းတွေရခိုင်နဲ့ဟိန္ဒူလူမှုအသိုင်းအဝိုင်းတွေအပေါ်မှာလည်းတက်ရောက်မှုတွေရှိနေတဲ့အခြေအနေတွေအပါအဝင်စစ်တပ်နဲ့အာရခတပ်တော် AA တို့ကြားဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ရရှိတဲ့သတင်းတွေကိုတုံ့တက်နေတယ်လို့ IIM ကထုတ်ပြန်ချက်မှပြောထားပါတယ်။ရခိုင်ပြည်နယ်အပြင်မြန်မာနိုင်ငံတခြားနေရာတွေမှာတိုးလာနေတဲ့ပဋိပက္ခတွေမှာချီးလေးတဲ့နိုင်ငံတကာဥပဒေတွေချိုးဖောက်ခဲ့နိုင်ခြင်းရှိတဲ့အထောက်အထားတွေကိုစုဆောင်းနေတယ်လို့လည်း IIM ကပြောပါတယ်ရှင်။ ကမ္ဘာတဝန်းမှာဒီဗုဒ္ဓနဲ့ဆွေးနွေးနေကြတဲ့ဗုဒ္ဓဘာသာဝင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရော်တို့ကနှွေးထွေးစွာနှုတ်ခွန်းဆက်ပါတယ်လို့အင်ဗျူရောကထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုအတွက်အများကြီးအကျိုးပြုကြတဲ့ဗုဒ္ဓဘာသာဝင်အမေရိကန်တွေကိုအတိအမှတ်ပြုတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ဗုဒ္ဓနေ့မှာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့အဆုံးအမတွေကိုပြန်လည်ဆင်ခြင်သုံးသပ်ချဖို့အချိန်ဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီကနေ့ကြာရောက်တဲ့ဗုဒ္ဓနေ့အခမ်းအနားတွေကိုဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရဗာရာဏသီနဲ့ဂါယာမြို့တွေမှာကျင်းပခဲ့ကြပါတယ်ရှင
်။ကျေးဇူးပါမစင်မြတ်မွေးအခုလိုတည်ရင်ချင်းချုပ်ပြီးမှာတော့ VOA American တန်ရဲ့ချက်တာရင်းညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညာအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့Patrick Dia နဲ့ Robert Bastel ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ